Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစီဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2023ခုနှစ် January 9ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.2952 နဲ့ line length meter 190အပြင် VOA Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်ကျွန်မကတော့ဆုမြတ်မော်ပါရှင်အမေရိကန်အောက်လွှတ်တော်မှာ15ချိန်မြောက်မဲခွဲပြီးတဲ့နောက်မှာတော့ကယ်လီဖိုးနီးယားပြည်နယ်ရီပပ်ဘလစ်ကန်အမတ်ကေဗင်မကာတီအောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာပါပြီယူကရိန်းနိုင်ငံအတွက်တန်ကြပ်ကာကားရီအပါအဝင်ဒေါ်လာ3ဘီလီယံတန်ဖိုးစည်ရေးအကူအညီတွေကိုအမေရိကန်ကထပ်ပေးလိုက်ပါတယ်အီရန်နိုင်ငံမှာဆန္ဒပြပွဲတွေအတွင်းမှာလုံခြုံရေးတာဝန်ရှိသူတယောက်ကိုတတ်ခဲ့တယ်လို့ဆိုတဲ့အမျိုးသားနှစ်ယောက်ကိုကြိုးပေးကွပ်မျက်လိုက်ပါတယ်အခုလိုမျိုးထိတ်တန့်ရောက်တဲ့တွေကိုကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့မလေးရှားနိုင်ငံမှာဒီနေ့မနက်အစောပိုင်းကမြန်မာနိုင်ငံသား100ကျော်ဖမ်းဆီးခံခဲ့ရတဲ့ပတ်သက်ပြီ
းအလုံးကိုမြန်မာအပါအဝင်ဒီနိုင်ငံသား900နဲ့မှ44ယောက်ဖမ်းခံရတယ်။အဲဒီမှာချင်းမျိုးအယောက်100ကျော်ပါသွားတယ်ပေါ့နော
်။မလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိမ်းပြောသွားတာဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာနိုင်ငံတော်ကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသံအစည်းအဝေးဥတ္တမောင်သံအစည်းအဝေးတင်ဆက်တဲ့ဒီမိုကရေစီလူခွင့်ရဲ့ခေတ်ပြိုင်ကဘာအပါအဝင်နောက်ပိုင်းမှာတော့ထိတ်တန့်ရောက်တပတ်တွင်းမြန်မာနဲ့နိုင်ငံတကာသတင်းစီစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်ကကြီးညာပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ကယ်လီဖိုးနီးယားပြည်နယ်ရီပပ်ဘလစ်ကန်အမတ်ကေဗင်မကာတီဟာဒီကနေ့စနေနေ့အစောပိုင်းမှာပဲကျန်းသစ္စာကျိန်ဆော်ခဲ့ပါတယ်
။ Do you solemnly swear that you will support and defend the Constitution of the United States against all enemies?
Republican Party တွင်ကလက်ရဆွမ်းရောက်ပါတီဝင်တွေရဲ့ကန့်ကွက်မှုကြောင့်ပြီးခဲ့တဲ့9ရက်အတွင်းမှာ15ချိန်တိုင်းမဲခွဲခဲ့ရပြီးမှ Kevin McCarthy ထောက်ခံမဲရခဲ့တာဖြစ်ပါတယ်။ Kevin McCarthy ဟာ Conservative အမြင်သဘောထားခိုင်မာသူမဟုတ်ဘူးလို့ဆိုပြီးတော့ကန့်ကွက်ခဲ့သူတွေရဲ့တောင်းဆိုချက်တွေကိုလည်းသူ့ဘက်က short ball လိုက်လျောမှုတွေလုပ်ခဲ့ရပါတယ်။တောက်ချာနေ့တကောင်ကျော်စနေနေ့ကူးပြီးချိန်မှာ15ချိန်မြောက်မဲခွဲတဲ့အခါမှာမဲအများစုရပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာခဲ့တာပါစနေနေ့မနေ့တနားရွဲကျော်မှာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ကျန်းချိန်ခဲ့ပြီးတဲ့နောက်နိုဝင်ဘာရွေးကောက်ပွဲတုန်းကအသစ်ရွေးကောက်ခံထားရတဲ့အောက်လွှတ်တော်အမတ်တွေကိုသူကဦးဆောင်ကျန်းချိန်ပေးခဲ့ပါတယ် Republican အမတ် Kevin McCarthy အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့အပေါ်မှာဂုဏ်ပြုကြောင်းဒမရဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပါတယ်သူအနေနဲ့ Republican တွေနဲ့အလို့အတူတွဲလုံးနိုင်တဲ့အချိန်မှာတွဲလုပ်ဖို့ပြင်ဆင်ထားသလို Republican တွေအနေနဲ့လည်းသူနဲ့အတူအလုပ်တွဲလုပ်တဲ့နယ်ဆိုတာကိုမဲဆန္ဒရှင်တွေဘက်ကရှင်းရှင်းလင်းလင်းပြသခဲ့ပြီးဖြစ်တယ်လို့သမ္မတ Biden ကကြေညာချက်မှာပြောကြားထားပါတယ်။အောက်လွှတ်တော်မှာလူနည်းစုခေါင်းဆောင်အဖြစ် Democratic Party အမတ် Hakeem Jeffries ကိုပါတီဝင်အမတ်တွေကရွေးချယ်တင်မြှောက်ထားကြပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌတာဝန်ဟာသမ္မတနဲ့ဒုသမ္မတပြီးရင် American မှာယာရုအမြင့်ဆုံးဖြစ်ပါတယ်ရှင်။
ယူကရိန်းစစ်ပွဲဟာအရေးကြီးတဲ့အချိန်ရောက်နေပြီလို့အမေရိကန်သမ္မတကပြောဆိုပြီးယူကရိန်းကိုအစ်စ်မြစ်တန်ကြပ်ကာကာပါဝင်ဒေါ်လာဘီလီယံချီမကြုံစဘူးအများဆုံးစည်ရေးကူညီပေးသွားမယ်အကြောင်းကြေညာလိုက်ပါတယ်တိုက်ခိုက်စစ်တီးတွေပါတဲ့ပို့နိုင်ပြီးတော့တင်ကားဖြတ်မစ်ဆိုင်းဒုံးပါတဲ့ Bradley အမည်ရှိတဲ့တင်ကားချေမုံရေးတန်ကြပ်ကာကာအစီး90ကိုပထမဆုံးအကြိမ်ဖြစ်ပို့ပေးဖို့အင်ဂျီတော်ကမနေ့ကကြေညာလိုက်ပြီးတော့ယူကရိန်းကိုနောက်တစ်စစ်မြစ်ကူညီလိုက်တာဖြစ်တယ်လို့အင်ဂျီတော်ပြောခွင့်ရယွန်ပီယဲကပြောပါတယ်ယူကရိန်းအနေနဲ့ကိုပိုင်ခုခံကာကွယ်နိုင်စွမ်းရှိစေဖို့အတွက်အမေရိကန်ကရေရှည်တန်လိုက်ထံထားကူညီသွားမယ်ဆိုတာကိုပြသတဲ့အနေနဲ့တိတ်မကြခင်ကပေးခဲ့တဲ့ဒေါ်လာ 1.8 ဘီလီယံအကူအညီပါဝင်ယူကရိန်းအတွက်အစ်အေးအကူအညီဒေါ်လာ 3 ဘီလီယံကျော်ပေးသွားမှာဖြစ်ပြီးတော့ခုချိန်ထိအများဆုံးပမာဏပဲလို့အင်ဂျီတော်ပြောခွင့်ရကမနေ့ကပြောပါတယ်ရုရှားသမ္မတပူတင်ကရုရှား Orthodox Christmas 36နာရီအပြည့်ရက်ရေးပြီးခဲ့တဲ့ဇာတာပတိနေ့ကကမ်းလှမ်းခဲ့တာကိုယူကရိန်းဘက်ကပယ်ချခဲ့ပြီးအမေရိကန်ကအခုလိုအကူအညီသစ်တွေထပ်တိုးပေးလိုက်တာပါရုရှားရဲ့ကမ်းလှမ်းမှုကယုံကြည်မှုခတ်တယ်လို့သမ္မတဘိုင်ဒန်ကသူ့အစိုးရအဖွဲ့ဝန်ကြီးတွေကိုပြောပါတယ်ခုချိန်မှာယူကရိန်းစစ်အထွတ်ထိပ်ရောက်နေတာမို့ရုရှားကိုခုခံနိုင်အောင်ယူကရိန်းကိုတတ်နိုင်တာအကုန်လုပ်ပေးသွားမယ်လို့သမ္မတဘိုင်ဒန်ကကတိပြုပါတယ်ဂျာမနီကလည်းယူကရိန်းကို Patriot ဒုံးကျည်ပစ်စင်တွေပေးပို့ဖို့စီစဉ်နေတယ်လို့အမေရိကန်အင်ဂျီနီယာချင်းညာချက်မှာပြောထားပါတယ်အခုအမေရိကန်ကပေးမဲ့ထဲမှာယူကရိန်းကိုစည်ရေးကူညီပေးနေတဲ့အိန္ဒိယနဲ့ဥရောပတက်တွေအတွက်အမေရိကန်ဒေါ်လာ682သန်းထည့်သွင်းထားတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
အီရန်နိုင်ငံမှာတော့ဒီအစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းမှာလုံခြုံရေးတာဝန်ရှိသူတယောက်ကိုတတ်ခဲ့တယ်လို့ဆိုတဲ့အမျိုးသားနှစ်ယောက်ကိုကြိုးပေးကွန်းပြလိုက်ပါတယ်။မိုဟာမက်မက်ဒီဟာရာမီနဲ့ဆာယီမိုဟာမက်ဟိုဆင်နီတို့ကိုဒီကနေ့စနေနေ့မနက်မှာကြိုးပေးကွန်းပြလိုက်တယ်လို့တရားရေးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင် IRNA သတင်းဌာနကဖော်ပြခဲ့ပါတယ်။ကောင်းစီပွားကိုအသေးချာချုံမထားလို့ဆိုပြီးဘာသာရေးရဲတွေဖမ်းဆီးထားချိန်မှာအမျိုးသမီးငယ်မာရှာအာမီနီ2022ခုနှစ်စက်တင်ဘာမှာတည်ဆုံးခဲ့ပြီးတဲ့နောက်မှာအီရန်နိုင်ငံတဝန်းအစိုးရစန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အခုလိုဆန္ဒပြပွဲတွေရှိလာခဲ့ချိန်လေကအီရန်အာဏာပိုင်တွေကကွပ်မျက်ခဲ့သူအခုချိန်ထိသိရသလောက်၄ယောက်ရှိသွားပါပြီ။အီရန်မှာတနိုင်ငံလုံးနေရာအနှံ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာဆန္ဒပြသူတွေကိုဟန်တားနိုင်ဖို့အာဏာပိုင်တွေကအထူးအရာတရားစီရင်မှုတွေနဲ့26ရောက်တဲ့မင်းဲကိုတေးတန်ချမှတ်ဖို့ကြိုးစားနေတယ်လို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကပြီးခဲ့တဲ့လကပြောကြားထားပါတယ်။တေးတန်ချခံထားရသူတွေဟာလည်းသူတို့စိတ်ကြိုက်ရှေ့နေကိုစားပြုခွင့်မရပဲအစိုးရကပေးတဲ့ရှေ့နေတွေပဲရပြီးတော့အဲ့ဒီရှေ့နေတွေကလည်းသူတို့ဘက်ကကာကွယ်မပေးသလောက်ပဲလို့ Amnesty International ကပြောပါတယ်ရှင်
။တကြီးပိုင်းနေမှာအဖြစ်များတဲ့ Alzheimer မှတ်ဉာဏ်ချုပ်ရင်းအားနည်းမှုယောဂသက်သာစေမဲ့ဆေးသစ်တစ်မျိုးကို American ကသုံးစွဲခွင့်ပြုလိုက်ပါပြီ။အုံနောက်ကြုံဝေဝါးလာပြီးသတိမေ့စဉ်းစားရခက်လာတဲ့ဒီယောဂအစာပိုင်းအစစ်မှာယောဂပူမဆိုးအောင်တစုံတရာရှော့ချနိုင်မဲ့လီကန်ဘီလို့နာမည်ပေးထားတဲ့ဒီဆေးကို American FDA အစားအသောက်နဲ့ဆေးဝါးကုကေးဌာနကမနေ့ကစပြီးတော့ခွင့်ပြုလိုက်တာပါ။ဒါမဲ့ဒီဆေးကဈေးကြီးလွန်ပြီးတော့တစ်နှစ်ကို American Dollar 16,500 ခုန်ကျမှာဖြစ်သလိုအချင်းချင်းဆေးသွင်းရတာနဲ့ဘေးထွက်ဆိုးကျိုးပြင်းထန်စေတာတွေရှိတာမို့ဘသူတွေကိုပေးတင်တယ်ဆိုတာကိုဆရာဝန်တွေအများကြီးချင့်ချိန်တွက်ဆဖို့ရှိတယ်လို့ American ကျန်းမာရေးအရာရှိတွေကပြောပါတယ်။ဒီယောဂဖြစ်စေတဲ့ဇီဝအခြေခံအကြောင်းရင်းကိုပြတ်မှတ်ထားကုသပေးနေတဲ့ဒီဆေးသစ်ကို Alzheimer ယောဂအစာပိုင်းနဲ့မဆိုးသေးတဲ့အစ်စ်မှာပဲပေးဖို့ American FDA ကအတိအကျညွှန်ကြားထားပါတယ်။ဂျပန်ရဲ့ Eisai ကုမ္ပဏီနဲ့မဟာမိတ် American ကုမ္ပဏီဖြစ်တဲ့ Biogen တို့ပူးတွဲထုတ်ဝေတဲ့ဒီဆေးဟာအရင်အချိန်ပေါင်းများစွာစမ်းသပ်မှုတွေမအောင်မြင်ဖြစ်ခဲ့ပြီးအခုနောက်ဆုံးချာချာပွားအောင်မြင်မှုဖြစ်တယ်လို့ဆေးပညာရှင်တွေကပြောပါတယ်။ဒါပေမဲ့ဒီဆေးက Alzheimer ယောဂါကိုအလွန်ဆုံးတစ်နှစ်ဝန်းကျင်လောက်ပဲနှေးသွားအောင်လုပ်နိုင်ပြီးတော့ယောဂါပြောက်အောင်ကုသပေးနိုင်တဲ့ဆေးတော့မဟုတ်ဘူးလို့ Washington တက္ကသိုလ်ကအုံနောက်နဲ့အာယုံကျော်အထူးကု Dr. Joyce Snyder ကပြောပါတယ်ခင်ဗျာ
။ VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ January 9ရက်စနေနေ့ညဘက်သတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။တရုတ်နိုင်ငံကနည်းပညာအခြေခံဗဏ္ဍာရေးလုပ်ငန်းကြီးဖြစ်တဲ့ Ant Group ကိုတည်ထောင်သူ Jack Ma အနေနဲ့လုပ်ငန်းကြီးပေါ်သူ့ရဲ့ထိ ंछ ုံမှုတွေကိုဆွန့်လွတ်တော်မှာဖြစ်တယ်လို့ Ant Group ကဒီကနေ့စနေနေ့မှာကြေညာပါတယ်။ Online အခြေခံလုပ်ငန်းတွေအပေါ်တရုတ်ကွန်မြူနတီပါတီကစီကံဥပဒေသစ်တွေနဲ့ချက်မှတ်ကန့်သတ်ခဲ့ပြီးတဲ့နောက်အခုလို Jack Ma ဘက်ကအလျှော့ပေးလိုက်တာဖြစ်တယ်လို့လေးလာသူတွေကသုံးသပ်ကြပါတယ်။ Ant Group ရဲ့ဒီကနေ့ထုတ်ပြန်ချက်အရဆိုရင်ကုမ္ပဏီရှယ်ယာ34ရာခိုင်နှုန်းပိုင်ဆိုင်ထားတဲ့ Mr. Ma အနေနဲ့ကုမ္ပဏီလုပ်ငန်းတွေကိုထိ ंछ ုပ်တော့မှာမဟုတ်တော့ဘဲကုမ္ပဏီရဲ့အဓိကရှယ်ယာပိုင်ဆိုင်သူ10ယောက်ထဲကတယောက်အနေနဲ့ပဲရှိသွားတော့မယ်လို့ဖော်ပြထားပါတယ်။ Online လုပ်ငန်းကြီးတွေအင်အားကြီးလာတာကိုထိ ंछ ုပ်ဖို့အတွက်တရုတ်အစိုးရကပြစ်မှတ်ထားကင်ကွယ်တဲ့အထက်မှာ Ant Group နဲ့ကုမ္ပဏီခွဲတစ်ခုဖြစ်တဲ့ Alibaba Online ဈေးကွက်ကြီးလည်းအစောပိုင်းတည်းကပါဝင်ခဲ့ပါတယ်။2020 November လတုန်းက Ant Group ကIPO တန်ဖိုးဒေါ်လာ38ဘီလီယံနဲ့အစုရှယ်ယာဈေးကွက်မှာအစုရှယ်ယာတွေထုတ်ရောင်းဖို့စီစဉ်ထားခဲ့ပေမဲ့နောက်ဆုံးအချိန်မှာပဲအစီအစဉ်ဖျက်ခဲ့ပါတယ်။တကယ်လို့သာအစုရှယ်ယာဈေးကွက်ထဲဝင်ခဲ့မယ်ဆိုရင်တော့အဲ့ဒီအချိန်ကကမ္ဘာမှာတန်ဖိုးအကြီးဆုံးလုပ်ငန်းကြီးဖြစ်ပါလိမ့်မယ်။အဲ့ဒီနောက်မှာတွေကဒီလုပ်ငန်းကြီးကိုပြန်လည်ဖွဲ့စည်းခဲ့ရပြီးတော့ Jack Ma အနေနဲ့သူ့ရဲ့ထိ ंछ ုံမှုတွေဆွန့်လွတ်ရမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာပါ။အစုရှယ်ယာဈေးကွက်ထဲဝင်ဖို့ပြင်ဆင်နေချိန်2020အောက်တိုဘာလတုန်းကရှန်ဟိုင်းမြို့မှာကျင်းပခဲ့တဲ့ညီလာခံတစ်ခုမှာ Jack Ma ကမိန့်ခွန်းပြောစဉ်မှာတရုတ်ဗန္ဒာရေးစနစ်နဲ့ဗန္ဒာရေးဆိုင်ရာအာဏာပိုင်တွေအပေါ်လူသိရှင်ကြားဝေဖန်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်း2021 January လကစပြီးတော့သူဟာလူမြင်ကွင်းကနေလုံးဝပျောက်ကွယ်သွားခဲ့တဲ့အတွက်ဖမ်းဆီးခံထားရသလားဆိုတဲ့မိန့်ခွန်းထုတ်မှုတွေလည်းပေါ်ထွက်ခဲ့ပါတယ်။အခုသတင်းပတ်ထဲမှာတော့သူ့ကိုဗန်ကောက်မြို့မှာတွေ့တယ်လို့ Jack Ma နဲ့အတူဓာတ်ပုံတွဲရိုက်ပြီးတော့လူမှုကွန်ရက်ပေါ်တင်ကြားတဲ့ post တွေကိုကိုးကားပြီးထိုင်းသတင်းမီဒီယာတွေကဖော်ပြကြပါရဲ့ရှင်။
ပြည်ထောင်နိုင်ငံမှာကိုဗစ်ကူးစက်မှုတွေမြင့်တက်နေခြင်းဟောင်ကောင်နဲ့နယ်စပ်ကိုလာမဲ့တနင်္ဂနွေနေ့ပြန်ဖွင့်ဖို့ရှိတာမို့ဟောင်ကောင်သားတွေစိုးရိမ်တကြီးနဲ့ဆေးတွေအလူရက်ဝယ်နေကြပါတယ်ပြည်နိုင်ငံမှာတင်းကျပ်တဲ့ကိုဗစ်စီကံထိန်းချုပ်မှုတွေပြန်လည်ဖြေလျှော့ပေးပြီးတဲ့နောက်လက်လောကူးစက်မှုတွေကနေမျိုးကွဲသစ်တွေပါဝင်လာပြီးတော့ဆေးပြတ်သွားမှကိုလည်းဟောင်ကောင်သားတွေစိုးရိမ်နေကြတာပါပြည်ရဲ့လောက်ကုန်မိုင်းကဟောင်ကောင်အုပ်ချုပ်ရေးမှုဂျွန်နီကတရုတ်ပြည်မှာကြီးကလာတဲ့ခီးသွွားတွေပါဝင်ပြင်ပကဝင်လာသူအလုံးကိုဗစ်ဆေးစစ်ဖို့မလိုတော့တဲ့အကြောင်းကြေညာပြီးတဲ့နောက်အခုတရုတ်နှစ်ကူအားလက်ရနီးလာချိန်မှာခီးသွွားတွေပုံများလာနိုင်တာကိုပို့ပြီးတော့စိုးရိမ်နေကြတာဖြစ်ပါတယ်ဆရာဝန်ကြီးကြမလို့ပဲစီးဆိုင်တွေမှာကိုယ့်ဟာကိုယ်ဝင်နိုင်တဲ့နှာဆေးချောင်းစုဖျားနာအကိုက်ခဲပြောက်ဆေးတွေဟောင်ကောင်ဆေးဆိုင်တွေမှာပြက်ကုန်တာမို့အခုအကန့်အသတ်နဲ့သာရောင်းပေးနေရပါတယ်ခင်ဗျာ
ဘမ်စတောက်လို့ခေါ်တဲ့တနက်တွေမှာတက်ဆင်နိုင်တဲ့ပစ္စည်းရောင်းချမှုပိတ်ပင်ထားတဲ့အပေါ်အဝင်အယူခံဝင်မှုကိုနယူးအော်လင်းစ်ပြည်နယ်ကပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပါတယ်။ရိုးရိုးတနက်တွေမှာဆွတ်လိုက်ရင်မောင်းပြန်တနက်လိုမျိုးအဆက်မပြတ်ပြစ်ခတ်နိုင်တဲ့ဘမ်စတောက်တွေကို2018ခုနှစ်ကလူ58ယောက်သေဆုံးခဲ့တဲ့လတ်စ်ဗေးဂတ်စ်မြို့ကပြစ်ခတ်မှုဖြစ်ပြီးနောက်မှာထရမ့်အစိုးရလက်ထက်မှာတားမြစ်ခဲ့တာပါ။ဒီတားမြစ်ချက်ကိုပယ်ဖျက်ပေးဖို့တနက်ကင်ဆောင်ရေးအခွင့်အရေးလှုပ်ရှားသူတွေကတရားရုံးတွေမှာအယူခံရှောက်ထားခဲ့ကြပါတယ်။ပြည်ထောင်စုဥပဒေမှာတရားမဝင်ဆက်တနက်လို့သတ်မှတ်ထားတဲ့အထက်ဘမ်စတော့ဂရိတ်အကျုံးမဝင်ဘူးလို့ဆိုပြီးတော့သူတို့ကခြေပရှောက်ထားခဲ့ကြတာပါ။နယူးအော်လင်းစ်ပြည်နယ်မှာရှိတဲ့အမှန်ငါဖက်ဒရယ်အယူခံတရားရုံးကအယူခံရှောက်ထားမှုကိုပယ်ဖျက်ခဲ့တဲ့အတွက်အစ်စ်မြင့်ဆုံးပြည်ထောင်စုတရားရုံးချုပ်အထီးတက်ရမယ့်ပုံရှိနေပါတယ်ရှင်။
အမေရိကန်မိတော်စုမှာပထမတန်းចောင်းသားတယောက်ကသူ့ဆီယာမကိုတနက်နေ့ပြစ်လို့ဒဏ်ရာအပြင်းထန်ရသွားခဲ့ပါတယ်။ Virginia ပြည်နယ် Newport News မြို့က Richneck မူလာတန်းចောင်းမှာ6နှစ်အရွယ်ចောင်းသားလေးကဘယ်ကရလာမှန်းမသိတဲ့ pistol ပြောင်းတူနဲ့ចောင်းစာသင်ခန်းထဲမှာရှိတဲ့ဆီယာမကိုမနေ့ကပြစ်ခတ်ခဲ့တာဖြစ်ပြီးတော့အသက်အန္တရာယ်ဆိုရင်ရတဲ့ဒဏ်ရာရသွားခဲ့တယ်လို့ရဲအရာရှိတွေကပြောပါတယ်ခင်ဗျာ
။
နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့ဗတ်စင်ကနာတွေကိုတင်ဆက်တော့မှာဖြစ်ပါတယ်။အရင်ဆုံးတော့မလေးရှားနိုင်ငံဘက်ကဒီမြန်မာနိုင်ငံသားတွေဖမ်းခံရတဲ့အကြောင်းကိုပြောပြခြင်းပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ဂျလန် MB အရမှာတရားမဝင်ခိုးဝင်နေထိုင်သူတွေကိုမလေးရှားအနာပိုင်တွေကလိုက်လံရှာဖွေဖမ်းဆီးတာမှာမြန်မာနိုင်ငံသားတရာကျော်ဖမ်းဆီးခံခဲ့ရပါတယ်။မလေးရှားလာဝကနဲ့အဖွဲ့အစည်းစုံပါဝင်တဲ့ Operacy စစ်စစ်ရေးလို့စီးနှင်းရှာဖွေမှုအတွင်းမှာနိုင်ငံသား1000ကျော်စစ်ဆေးခံခဲ့ရပြီးတော့ဒီထဲမှာမြန်မာအပါအဝင်နိုင်ငံသား900ကျော်ကတော့တရားမဝင်ခိုးဝင်မှုအထောက်အထားမပြည့်စုံမှုတွေနဲ့အဖမ်းဆီးခံခဲ့ရတာပါဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မလေးရှားနိုင်ငံကွာလာလမ်ပူမြို့ဂျလန်အင်ဘီဆိုတဲ့နေရာကိုမလေးရှားလာဝကအာဏာပိုင်တွေကဇန်နဝါရီလ9ရက်နေ့မနေ့တနားရီအချိန်လောက်မှာဝင်ရောက်စီးနှင်းခဲ့ပြီးအထောက်ထားမဲ့တွေကိုဖမ်းဆီးခဲ့တာဖြစ်ကြောင်းဒီထဲမှာမြန်မာနိုင်ငံသားတရာကျော်ပါဝင်နေဆိုပြီးမလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကအခုလိုပြောပါတယ
်ည12နာရီလောက်ကပေါ့ကျွန်တော်ဂျလန်အင်ဘီမှာကျွန်တော်တို့ဒီမလေးရှားလာဝကနေရောစစ်တင်ရေးတရအနေနဲ့ဝင်ဖမ်းတာပေါ့ဒါမျိုးဖမ်းတာကတော့ဟိုနှစ်တင်နှစ်တိုင်းဟိုလူထူထပ်တဲ့နေရာတွေမှာဒီလိုဟိုလှုပ်လိရှိရယ်ပေါ့နော်နှစ်တင်နှစ်တိုင်းမှာအဓိကကတော့အလုံးဟိုမြန်မာအပါအဝင်ဒီနိုင်ငံခြားသား900နဲ့မှ44ယောက်ဖမ်းခံရတယ်အဲ့ဒီမှာချင်းယူမျိုးအယောက်100ကျော်ပါသွားတယ်ပေါ့နော်အဲ့ဒီမျိုးသူတို့ဖမ်းတဲ့ချိန်ကအိမ်တွေကိုသူကဒီဟိုတော့ဖြတ်သီးပြီးတော့မှဝင်ဖမ်းတာဖြစ်တဲ့အတွက်ကြောင့်မလို့လေအဲ့ဒီမှာချင်း community ယုံတယုံမှာဟိုအဝင်အစည်းခံရပြီးဖြစ်သွားတယ်လူတွေတော့မမိပါဘူးစာရွက်စာတမ်းတွေပေါ့နော်ပါသွားတယ်ဘာလို့လဲဆိုတော့ချင်းနေအများကြီးရှိတဲ့နေရာမှာကြတော့ဒီချင်း community ယုံွယ်လေးတယုံသူဒီချင်း community ရေးကိုတောင်းရနေကြရော
ဒီထဲမှာ UNHCR လက်မှတ်ကိုင်ဆောင်ထားသူတွေလည်းအဖမ်းဆီးခံရတယ်လို့ဆိုပါတယ်မလေးရှားနိုင်ငံမှာတော့အစိုးရအသစ်တက်လာပြီးကြတဲ့ကအဖမ်းဆီးတွေကိုဇက်တိုက်လုပ်နေတယ်လို့လည်းဆိုပါတယ်မလေးရှားအစိုးရရဲ့Operacy စစ်စင်ရေးလုပ်တဲ့အခါတိုင်းမလေးရှားနိုင်ငံကိုရောက်ရှိလာတဲ့တက်ကြွလှုပ်ရှားသူတွေလည်းဖမ်းဆီးခံရတာတွေရှိတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံဆက်အနာသိမ့်တည်တဲ့နောက်ထွက်ပြေးတိမ်းရှောင်လာသူတွေလည်းအဖမ်းဆီးခံရတာတွေရှိတာကြောင့်အခုဖမ်းဆီးခံရသူတွေကိုလည်းနေရက်ပြန်ပို့ခံရမှာကိုစိုးရိမ်စရာကောင်းတယ်လို့လည်းဦးစိုးထက်သိန်းကပြောပါတယ
်။သူကပြောလဲဖြစ်ပြီးမှမှဖမ်းဆီးဖို့ကျန်းလာတာတော့တော်တော်ကျန်းလာတာ340မိလိုက်55ရောက်မိလိုက်အခုလိုကြာနဲ့ချီပြီးတော့မှမိလိုက်ပေါ့နော်အပိုဆိုးလာပါအောင်ဆိုတော့အဲ့မိထားတဲ့နေရာနေပြီးတော့မှအခုဒီမလေးရှားမှာ over scene နဲ့ရောက်နေတာကျွန်တော်တို့နိုင်ငံရေးသမားတွေပြီးတော့ CDM တွေအဲ့ဓာတွေလည်းရောပြုံးပြီးတော့မှပါလာတာဒီ CDM နိုင်ငံရေးသမားတွေကအဖမ်းခံရတယ်ဆိုတော့တချို့ပထမအကြိမ်တွေပြန်ပို့ခံရတယ်ပါပါတော့တာရှိတယ်အမ
ဒီအဖမ်းဆီးကိုမလေးရှားနိုင်ငံလူမှုကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်မစ္စတာဒါဒတ်ကိုရိုင်းလာရောက်စစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွေချင်းတွေကိုတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တာနဲ့နည်းနည်းပါရှိလာတာနဲ့အမြနိုင်ငံတော်ဝန်နှစ်နှစ်ကိုင်ပဋိပက္ခတွေလူမှုစီးပွားအကျက်တွေပို့ပြီးတော့ဆိုးဝါးလာနေပါတယ်။စာဝတ်နေရေးနဲ့ဘဝလုံခြုံရေးစိုးရိမ်ကြောင်းကြမှုတွေကြားမှာစိတ်ကြမ်းမာရေးဆိုင်ရာပြဿနာတွေလည်းပို့ပြီးတော့ကြုံလာနေရတဲ့အကြောင်းဒီတစ်ပတ် Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာနားဆင်ကြည့်ရှုရမှာဖြစ်ပါတယ်ခင်ဗျာ
။
ဝိသမစီရောင်းနဲ့အေတော်ရင်ပြည်နေလို့စစ်စေးရတော့အဲ့တော်တွေမခံနိုင်တော့ဘူ
းထပောက်တွေမရှိရင်ပောက်ထက်သွားတယ်ဟိုပောက်သွားတယ်ဆိုတာကတုတ်ပလင်းပြောရရင်တော့ပုံမှန်နေထားမဟုတ်တော့ဘူးအာနော်မယ်လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာယောဂါတွေခံစားရနိုင်တော့
ဆင်အနာတိမ့်ပြီးတဲ့နောက်ပိုင်းတနိုင်ငံလုံးမှာပြိပခါတွေဖြစ်ပွားနေပြီးတော့စီးပွားရေးကျဆင်းလာတာကနှစ်နှစ်နီးပါးကိုရောက်ရှိလာနေပါပြီဒါတွေကလူတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးတွေကိုထိခိုက်စေပါတယ်တချို့ကတော့ညနေတဲ့အထီးအပြင်ကိုလွလွလပ်လပ်သွားလာခဲ့ရတာတွေနဲ့ညဘက်ခရီးသွားလာလို့ရတဲ့နေရက်တွေကိုပြန်လည်တန်းတားနေပါတယ်။တချို့ကတော့စိုးဝါးတဲ့လောရက်တွေစီကိုတွန်းပို့ခံရသလိုဖြစ်စေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကိုဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Way West ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲထားသလိုအတန်အစားထိုးအသုံးပြုထားပါတယ
်။ဒီရက်အော်ဂယ်လာတကောင်ရန်ခြေကတော်နီအေးအတွက်ခက်ခဲဆုံးများဖြစ်ခဲ့ပါတယ်။ဘူဘင်တော့ကအတွင်မျိုးစုံနဲ့အဲ့လိုမရတဲ့အဆုံးမှာတော့အေးတဲ့ကနိုင်လုံးဂျိုးကိုယူပြီးအရှိပိန်နေပင်ရှိရာကိုထွက်လာခဲ့ပါတယ်။ကြောင်ကတော့ပိန်နေပင်မှာဂျိုးဆွဲချတတ်သိဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီနေ့ကသူမအကျန်စီမအောင်မြင်ခဲ့ပါဘူး
။ခဏခဏလေးကြည့်သားလေးလည်းပါတယ်။ကိုဦးဆိုင်ရဲ့ကြည့်သားလေးလည်းပါတယ်
။နေရာကြီးကိစ္စတွေလည်းပါတယ်။ကိုယ့်ရဲ့တွေကြီးကိစ္စတွေလည်းပါတယ်။မက်ဆေ့မရှိတာလည်းပါတယ်ပေါ့နော်။ပြင်းပြလာတာလည်းပါတယ်။အဲ့ဒီချိန်မှာCDN တွေကိုလည်းဝေဖန်းတယ်။အဲ့ဒီအခါဆိုသမီးတွေကိုခေါ်ပြီးတောစားမှာတွားဆောက်ရတယ်။သူတို့ဝေလာပြီဆိုတာနဲ့ကိုကတဆက်ဆက်ကိုတုံနေတယ်။သူတို့မမြင်သေးတာတော့ကို့ဘော်ကိုကြောက်နေတယ်။မက်ဆက်မရှိတာနဲ့အေးထော်ရင်ပြည်လဲလို့စစ်စဲရတော့အဲ့တော်တွေမခံနိုင်တော့ဘူ
း။လာနေငယ်ကြမှာရင်းနှင်းထက်ကိုခုချဖို့နောက်တကြီးကြိုးစားခဲ့ပါသေးတယ်။ဒါပေမဲ့လည်းအွေမရောက်သေးတဲ့သမီးနှစ်ယောက်ရဲ့နောင်ရည်အတွက်စိတ်မချနိုင်ဖြစ်ပြီးတတ်သိဖို့သူမလက်လျှော့ခဲ့ပါတယ်။ဒေါ်နီအေးဟာနှစ်နောက်21 AP လကတည်းက CDN လုပ်ထားတဲ့ဆရာမတယောက်ဖြစ်ပါတယ်။ခင်မော့တန်ကလည်းမလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားအဖြစ်သွားလုပ်နေပေမဲ့မိသားစုကိုလိုလိုလားလားမထောက်ပံ့နိုင်ခဲ့ပါဘူး။မြန်မာကတေချောင်းကြစီမှုတွေနဲ့ပတ်သက်လို့ကေကနာတိကျထုတ်ပြန်နိုင်ခြင်းမရှိပါဘူး။ကိုဗစ်ဆက်ကိုယောဂါကူးစက်ပြန်ပွားခြေကနေစတင်လာတဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးပြိပခတွေဟာဆက်အနာသေးမှုကြောင့်ပိုဆိုးရပြင်းထန်လာတယ်လို့စိတ်ပညာရှင်တွေကဆိုကြပါတယ်။ခုဆိုရင်မြန်မာပြည်သူတွေဟာကြောက်တရားတွေစိုးရိမ်ပူပန်မှုတွေနဲ့ပြိပခတွေကြားမှာနေလာရတာနှစ်နှစ်နီးပါးရှိနေပါပြီ။လူသားမကလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးယုံ UNOCHA ရဲ့အချက်လက်အရဆက်အာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေကြောင့်ဆစ်ဆောင်ရသူ1,300ကျော်ရှိနေပါပြီ။အနည်းဆုံးလူ2,500လောက်အသတ်ခံခဲ့ရပြီး16,000ကျော်လောက်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးကျင်းသားများကစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဆက်အာဏာရှင်ကိုစတင်သူမှန်သမျှချိန်မရွေးဖက်စီခံရနိုင်တဲ့ဆိုတဲ့အကြောက်တရားနဲ့နေထိုင်ကြရပါတယ်။ဒါပြင်ဆက်အနာသိမ်းလိုက်လို့ပြိုလဲသွားတဲ့စီးပွားရေးထဲမှာလူတိုင်းရုပ်ကံနေရပါတယ်။လူဦးရေတန်90ကျော်ရှိတဲ့မြန်မာနိုင်ငံမှာအနာသိမ်းပြီးနောက်ပိုင်းလူဦးရေတန်20နီးပါးဆင်းရဲသွားတယ်လို့ကမ္ဘာ့ဘဏ်ရဲ့အစည်းအဝေးခန်းစားအရသိရပါတယ်။စက်ကောင်စီကိုတက်တက်ကြွကြွဆက်ကျင်ကန့်ကွက်နေတာမဟုတ်တဲ့သူတွေမှလည်းအကြောက်တရားနဲ့ပဲနေရတာပါ။ နိုင်ငံရဲ့နေရာတော်တော်များများမှာလည်းပဋိပက္ခတွေဖြစ်နေပါတယ်။မြို့တွေမှာညမချောရအမိတ်ထုတ်ထားလို့ညပိုင်းခီးထွက်ဖို့ကအန္တရာယ်များပါတယ်။တပ်တရင်ပေးတလာလို့တတ်မှတ်ခံရရင်လည်း PDF တွေရဲ့လုံကြံတပ်ဖြတ်တာခံရနိုင်ပါတယ်။ဆိုလိုချင်တာကတော့လူများစွာရဲ့ခီးသွားလာတာဒါမှမဟုတ်ညနေပိုင်းတွစ်ဆူသွားလာတာတွေတိတိတာတာရော့အောင်လုံးဝမရှိတော့အောင်လှုပ်ခံလိုက်ရပါပြီ။ဒီလိုလှုပ်ခံရတာကလူတွေရဲ့စိတ်ကြမ်းမာရေးကိုတက်ရောက်မှုရှိနေပါတယ်။တက်50အရွယ်ဥပန်ဦးကတော့1988ခုနှစ်စစ်တပ်ရဲ့အကြမ်းဖက်မှုတွေကိုသိရှိဖြတ်တန်းခဲ့ပူပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာစသိတဲ့နေ့ကစပြီးသူ့အနေနဲ့ဆက်ဖြစ်လာတော့မယ်ဆက်ဆုံးစရာဖိနှိပ်ချုပ်ချယ်မှုတွေကိုကြိုတွင်းမိပြီးမွန်ကြမှုတံကိုခံစားရတယ်လို့ဆိုပါတယ
်ကျွန်တော်ခရီးသွားလို့ရှိရင်လမ်းဘေးမှာတည်တဲ့နေရာထိုးအေးလို့ရတယ်ပေါ့အခုဘလုံးပွဲရပြီဆိုပါလို့ဟိုကပပလာရဲ့စနေတယ်ကျွန်တော်ဆိုရင်လပေးစင်မှာဝိုင်းတယ်ပြီးကြည့်တာလို့အာညာတကောင်ပွဲတွေလိုက်ချလာလို့ရှိရင်မုံမလေးဆိုင်ထွက်သွားလို့ရတယ်အဲ့လိုမျိုးနေသားတွေကအခုကဘယ်သူမှမရနိုင်တော့ဘူးဟိုကည9နာရီထိုးတာနဲ့ဘူးအပြင်ဟိုကတကားပြီးတော့မိမိရမယ်နေထားလို့မျိုးဖြစ်နေတယ်ဆိုတော့အဲမလောလံမှုမကြမှုရောဘောဘောဒီတိုင်းရင်တည်းမှာဖြစ်နေတာဆိုတော့
ခုလိုစိတ်ထွက်ပေါက်မရှိပဲကာလရှိကြနေရတဲ့သူတွေမှာသူတို့စိတ်ကြမ်းမာရေးအတွက်ဖြေလျှော့နိုင်မဲ့နီလန်းကိုရှာဖွေနိုင်ဖို့လိုတယ်လို့တို့အသားနဲ့စကားပြောဖြစ်ခဲ့တဲ့စိတ်ပညာရှင်တဦးကပြောပါတယ
်စိတ်ထွက်ပေါက်ဆိုတာကအောက်လက်လို့ခေါ်တာပေါ့ဆွဲပေါက်ပေးရတယ်ဟိုကာတွန်းလေးတစ်ခုရှိတယ်ခါလူတွေမြေချရင်းနဲ့ဘက်ထဲမှာရာများသွားရင်ပူပေါင်းလို့ပဲဖုံးဆိုပေါက်ထွက်သွားတယ်ဆွဲပေါက်တွေမရှိရင်ပေါက်ထွက်သွားတယ်ဟိုပေါက်သွားတယ်ဆိုတာကပုပ်ပလင်းလင်းပြောရရင်တော့ပုံမှန်နေတာမဟုတ်တော့ဘူးအာနော်မယ်လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာယောဂတွေခံစားရနိုင်တာပေါ့
ရိုးရပွဲတော်တွေနဲ့ပျော်ဝဲရှင်ပွဲတွေဟာစိတ်ဖိစီးမှုတွေကိုရော့ကျနေပြီးအတိမေဆွေတွင်တဲ့အတူပျော်ပျော်ရွှင်ရွှင်ဆင်နွှဲနိုင်တာမို့စိတ်ကြင်နတ်မှုရနိုင်ပါတယ်။ကိုဗစ်ကာသချက်တွေပဋိပက္ခနဲ့အညာမထွက်ရအမိတွေကြောင့်တစ်နှစ်လောက်မကျင်းပခဲ့ရတဲ့ပွဲတော်တွေကိုဒီနှစ်မှာစစ်ကောင်စီရဲ့ဝန်ထမ်းတွေကဥဆောင်ပြီးပြန်လည်ကျင်းပခဲ့ပါတယ်။ဒါပေမဲ့ပွဲလမ်းသဘင်တွေတွားရင်အန္တရာယ်တော့ကင်းမှာမဟုတ်ပါဘူး။ဥပမာပြရမယ်ဆိုရင်ဘယ်ပွဲလမ်းသဘင်မှကျင်းပတာဆင်နွှဲတာမလို့ဖို့စက်တင်ဘာလတုန်းကဒဝယ်မြို့နယ်ကဤသို့ကာကွယ်ရေးတပ်ဖွဲ့တွေကထုတ်ပြန်ခဲ့ပါတယ်ထုတ်ပြန်ချက်တစ်ခုမှာဆိုရင်မာဗီနေရာတိုင်းဟာစစ်မီးပြင်ဖြစ်နေတာကြောင့်ပွဲလမ်းသဘင်ပြုလုပ်မှုကိုတွာလာရင်ဘေးအန္တရာယ်များစွာကြုံတွေ့မှုများဖြစ်လာနိုင်တယ်လို့ဆိုထားပါတယ်ဒီလိုကသနေတာဟာပြည်သူထိခိုက်မှုမရှိအောင်ထုတ်ပြန်ချက်ပါဖြစ်တယ်လို့လောင်လုံးမြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တယောက်ဖြစ်တဲ့ဦးဟိတ်ထက်ကဆိုပါတယ
်ဒီလိုထုတ်ပြန်တယ်ဆိုတဲ့ဟာလည်းအဲကျွန်တော်တို့ပြည်သူတွေကိုဟိုကျွန်တော်တို့ဒီမတော်ဖို့မလာဖို့ဒီလူမှုစီးပွားဒုက္ခတွေပို့ပြီးတော့ဖြစ်စေဖို့အတွက်ဆိုတဲ့ရည်ရွယ်ချက်တလုံးတစ်ပါးမှမရှိဘူးအထူးသဖြင့်ကျွန်တော်တို့ဒီပြည်သူတွေရဲ့လိုလားတောင်းတချက်ရဆိုရင်ဒီအာဏာရှင်ကိုအမြင့်ပြတ်ချိန်မုံးမယ်ဆိုရင်ကျွန်တော်တို့ရဲ့ပြည်သူတွေရဲ့အားလုံးဦးတည်တော်ဦးတည်ပြီးတော့ရွေးချယ်ထားတဲ့လမ်းကြောင်းကဒီစစ်ရင်ဒီရကျွန်တော်တို့တုတ်ပြန်ပြီးတော့အမြင့်ချက်ချိန်မိုးနိုင်ဖို့အတွက်ကိုစူးစမ်းဆောင်ရွက်နေတာဖြစ်တဲ့အတွက်စီရရပဲကျွန်တော်တို့ကထုတ်ပြန်ခြင်းဖြစ်တယ်ပေါ့လေနော်
အဲ့ဒီချိန်မှာပဲစစ်ကောင်စီကပြည်သူတွေကိုနေ့စဉ်ဘဝပုံမှန်လက်ပတ်နေကြအတိုင်းလှုပ်ဆောင်ဖို့တိုက်တွန်းနေတယ်လို့ပွဲလမ်းသဘင်ဆင်နွှဲသူညပြအောင်လှုပ်ဆောင်ခြင်းဖြင့်ညမမအရာရာဆင်ပြေနေပါပြီဆိုတာကိုကဘာကိုပြသခြင်းနေပါတယ်ဘာကြောင့်ပဲစိတ်ထွက်ပေါက်အတွက်ပွဲတော်တွေတွားခြင်းတဲ့သူနဲ့မတော်ချင်တဲ့သူကြနှစ်ပိုင်းကွဲသွားပါတယ်တကယ်လို့ပွဲတော်တွေကိုတွားခဲ့ရင်လူမှုကွန်ရက်ပေါ်ကဲ့ရဲ့ဝေဖန်ကြတာဆက်ဆိုတာတွေကိုလူမှုပြည်ထောင်အဖြစ်ပြုလုပ်ကြပါတယ်အခုနှစ်တဝဲသပင်းမျိုးပွဲတုံးကလည်းပွဲတော်စီစဉ်တဲ့ဒေသခံတွေကိုနာမည်နဲ့တကွပေါ်ပြပြီးချိတ်ချောက်အရှက်ခွဲလောင်ပြောင်တာတွေရှိခဲ့ပါတယ်လူတိုင်းဟာလောလတ်မှုနဲ့ပျော်ရွှင်မှုကိုလိုလားကြတာဟာသဘာဝပါကုလသမဂ္ဂလူခွင့်ကြီးညာစာတမ်းရဲ့အပိုက်သုံးမှာလူတိုင်းဟာအသက်ရှင်သန်ခွင့်ဒေါ်လာခွင့်နဲ့လှုပ်ချိုးစွာနေထိုင်ခွင့်ရှိပါတယ်။မြန်မာနိုင်ငံမှာကြိုတွေ့နေရတဲ့အသွာလာကတ္တခံရတာနဲ့စိတ်ထွက်ပေါက်မရှိတာလိုမျိုးရုပ်ပိုင်းဆိုင်ရာမလှုပ်ချိုးမှုတွေဟာလူတိုင်းရဲ့စိတ်ပိုင်းဆိုင်ရာမလှုပ်ချိုးမှုကိုပါ ထိခိုက်စေတယ်လို့ဒုတ်တန်နဲ့စကားပြောဖြစ်ခဲ့သူတဲ့သူတွေကပြောပြကြပါတယ်။ဥဒါဦးလို့ဂျွန်နီအေးလို့ပဲတနိုင်ငံလုံးမှာရှိတဲ့လူများစွာဟာပဋိပက္ခနဲ့ဖန်ဆီးခံရခြင်းကနေကိုယ့်မိသားစုဝင်တွေကိုကာကွယ်နိုင်ဖို့တက်ရှင်ရတည်နိုင်ဖို့အတွက်နေတိုင်းရုံးကန်နေရပါတယ်။ဥဒါဦးက
အိုးဘွားနာကြတဲ့ဘလူရှင်တန်ရမလဲဆိုတဲ့မှာပေါ့အဲဒီမီလန်နေဦးလဲကုဒီစင်ဆာလို့မရနိုင်တော့အောင်ပါပဲကုလိုလို့စေဟိုကတော့မဦးစားပေးကဟိုဂျမန်နေပို့ပေါ့ဂျမန်နေပြီးတော့ဒီတော့ဟိုကအဲတမင်းနမ်နာအောင်စားမရဘူးပြီးတော့ဒီတော့ဦးမကွက်တမတဲ့နယ်လိုလို့စေဟိုကတနေတဲ့လောက်ကိုစီစီလုံးလုံးနေနိုင်ဘူးအဲ့လောက်ပဲတွေးနေတဲ့မိသားမျိုးရှိတယ်ဗျာ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒုအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်။အခုတစ်ခါတော့Democracy လူခွေနဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ရေးရခဲ့တာ85နှစ်ရှိခဲ့ပါပြီ။လွတ်လပ်ရေးလှုပ်ရှားမှုဟာသခင်လှုပ်ရှားမှုနဲ့အချိန်အဟုန်ရလာခဲ့တာပါ။လူတိုင်းလူတိုင်းလူလျောက်လူလိုနေခြင်းနဲ့လူလိုနေထိုင်ရန်ကြံစည်အားထုတ်သူတိုင်းသခင်ဟုခေါ်သည်။လူတိုင်းလူတိုင်းအခွင့်အရေးတူညီသည်သခင်ဖြစ်ရန်လိုသည်။ဆိုပြီးတော့တို့မှအစည်းအရုံးရဲ့တို့မှဝါရမှာဖွင့်ဆိုခဲ့ပါတယ်။တို့မှာအစည်းအုံးကပြောခဲ့သလိုဒီကနေ့မြန်မာတွေလူဆက်ဝင်ပါပြီလားလူတိုင်းရတဲ့အခွင့်အရေးတွေရနေပါရဲ့လားဒီတစ်ပတ်ဒီမိုကရေစီလူခွင့်ရနဲ့ခေပြိုင်ကဘာအစည်းအဝေးဥတမောင်တန်းကသမိုင်းပညာရှင်ဒေါက်တာအောင်ခင်နဲ့ဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
မရင်းရဲ့ပြဿနာတွေကိုဆွေးနွေးပြောဆိုကြတဲ့အခါမှာကြည်ရင်းစစ်ပြဿနာကိုစောင့်ပေးပြောဆိုနေရှိတယ်ပါလေလူတို့ရဲ့လှုပ်ရှားမှုကာလအတွင်းအခြေအနေနဲ့ဆုံးဖြတ်ချက်တွေကနောက်ပိုင်းကာလဒီမိုကရေစီနဲ့လူခွင့်ရေးအခြေအနေတွေပေါ်သက်ရောက်မှုရှိသလားဆိုတဲ့တောက်မှနေစဉ်းစားကြတာကတော့နည်းတက်ပါလေ85နှစ်ပြည့်မြန်မာလူ့လိုက်ရေးနဲ့ပြည်တွင်းစစ်ဆင်ရဲမှုအချိန်ခါမှာအဒီတောင်းကနေပြီးကျွန်တော်ပြန်လည်သုံးသပ်ကြည့်ကြပါလေဆွေးနွေးပေးဖို့ဒီတွင်ကတမိုင်းဆရာတွေကိုကျွန်တော်ဆက်သွယ်ခဲ့ပြီမဲ့အချိန်နေအကြောင်းမျိုးမျိုးကြောင့်ပြောဆိုခွင့်မတကြသေးတာကြောပါတယ်ဒီကနေ့ဆွေးနွေးပေးမဲ့သူကတော့ VOA ရဲ့တင်လိုက်ဆောင်ပါရှင်လက်ဖြစ် DPP သတင်းဌာနရဲ့ကဏ္ဍဦးကာလတွေမှာဦးဆောင်စတင်ခဲ့ကြသူတွေလက်ကတူလည်းဖြစ်တဲ့ဆရာဒေါက်တာအောင်ခင်ဖြစ်ပါတယ်မြမနိုင်ငံရဲ့တမိုင်းကိုကျွန်တော်ချစ်ချင်ပါတယ်ကာလတွေကိုဖွဲ့ပြီးကြည့်မယ်ဆိုရင်တော့အခုလိုဖွဲ့ကြည့်လို့ရမယ်ထင်ပါတယ်ဂျပန်မွေမီအင်္ဂလိပ်အစိုးရလက်အောက်ကိုလိုနီခေတ်ပြီးတော့ဂျပန်ခေတ်အင်္ဂလိပ်ပြန်ဝင်ကနေ1948ခုနှစ်လွတ်လပ်ရတဲ့အထိခေတ်လွတ်လပ်ရပြီးတဲ့နောက်1948 58ပြီးတော့58 62ပြီးတော့62 88နောက် 89 2011 2011ကနေ2021 2021နောက်ပိုင်းစသဖြင့်အချိန်ကာလသဘောအရခွဲပြီးတော့အကြည့်ကြပါလေဆိုတော့ဒီကလာတွေမှာစနစ်တွေကမတူတာတွေရှိပါလေဆရာဒါပေမဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခွင့်ရွေးကောက်ပွဲတရားမျှတမှုပြီးတော့ရွေးကောက်ပွဲမဟုတ်တဲ့ကာလတွေမှာလည်းလွတ်လပ်စွာဖော်ပြခွင့်စည်းရုံးလှုပ်ရှားခွင့်အနောက်အဖွဲ့အစည်းတွေပါတီတွေဖွဲ့စည်းခွင့်ဦးကျေလွတ်လပ်ခွင့်ပြီးရင်အာဏာရအစိုးရကအတိုက်ခံတဲ့မိမိသဘောကွဲတူတွေပေါ်ဘယ်လိုဆက်ဆံတယ်လဲဆိုတဲ့ဆက်ဆံမှုပြီးရင်ကျွန်တော်တို့တရားဥပဒေစိုးမိုးရေးနဲ့တရားရုံးတွေရဲ့တမချမှုပေါ့နော်အဲ့ဒီလိုဒီမိုကရေစီနဲ့လူခွင့်ရေးတောင်းကနေကြည့်မယ်ဆိုရင်ဘယ်ကာလကအကောင်းဆုံးဖြစ်မယ်လို့ဆရာထင်ပါတယ
်အခြေခံဥပဒေတမိုင်းကိုပြန်ကြည့်မယ်ဆိုရင်အဲ့ဒီရွေးကောက်တင်မြောက်တဲ့ပါလီမန်ပေါ့ဗျာဒါဂျီခေပါစာ1923ခုနှစ်ဆိုတော့အခြေခံဥပဒေနဲ့ကျွန်တော်တို့နဲ့ထိတွေ့လာတာနှစ်ပေါင်း100ရှိပြီ
ဟုတ်ကဲ့
နှစ်ပေါင်း100မှာတကယ်ဟိုထိတွေ့တာ10နှစ်ကျော်လောက်ပဲရှိတယ်ပေါ့ဗျာ။ဂျန်တဲ့ဟာတွေကစစ်အာဏာရှင်စနစ်တွေပါပြီးပြည်နေတော့ဆိုတော့ဗမာပြည်ကကျွန်တော်ထင်တော့ဗျာဒီ democracy တဲ့ကိုဝင်လာတာသူကတိတ်မြန်နေဘာလို့လဲဆိုတော့ခင်ဗျာစဉ်းစားကြည့်လေဟိုအထက်ဗမာပြည်ကိုသိမ်းလိုက်တာ1885ခုနှစ်မှာသိမ်းတယ်သိမ်းပြီးတော့ဟိုဒါခီလောက်တဲ့အချိန်မှာရွေးကောက်တင်မြောက်တဲ့အစိုးရလောက်တဲ့အချိန်မှာဘယ်လောက်လဲ38နှစ်ပဲ
ဟုတ်တယ်ဟုတ်တယ်
39နှစ်ဆိုတာတိတ်နေတယ်ဗျာတမ်းပြီတပီရဲ့အတွေ့အကြုံမှာ
အဲ့တော့
အထက်ဗမာပြည်နဲ့အောက်ဗမာပြည်နဲ့ကဗမာရဲ့အတိပါတယ်အထက်ဗမာပြည်မှာဗမာမင်းအုပ်ချုပ်နေတဲ့အချိန်မှာအောက်ဗမာပြည်မှာအင်္ဂလိပ်ကအုပ်ချုပ်နေတာဆိုတော့အင်္ဂလိပ်ကသူဥပဒေအတိုင်းလုပ်လို့ရှိရင်အင်္ဂလိပ်ကဘာမှမဖြစ်ဘူးသူ့ကိုမတော်လန့်နဲ့သူစီကံအတိုင်းလုပ်ဆိုတော့အတက်ဗမာပြည်မှာဘရင်ကဗမာဘရင်ကဗမာမင်းကအာဏာယူပြဗမာမင်းတိုင်းကအာဏာယူတွေပြင်နေတာဆိုတော့ဒီအာဏာယူဒဏ်ကိုမခံနိုင်လို့ဗမာပြည်ကခင်ဗျားတို့သိပါတယ်အထက်ကလူတွေငှက်တွင်းခိုင်းဆိုတာရှိတယ်တန်ခါထဲမှာငှက်တွင်းခိုင်းဆိုတာဒီတရားထိုင်တဲ့နေရာမှာဗုဒ္ဓတရားတော်နဲ့အနိကတ်ဆုံးကျင့်ကြံနိုင်တဲ့ခိုင်းကငှက်တွင်းခိုင်းပဲ
ဟုတ
်အဲငှက်တွင်းခိုင်းကအတက်ဗမာပြည်မှာမနေနိုင်ဘူး
ဟုတ်
ဘင်းရနောက်ရှင်လောကြီးလို့အောက်ပပါယူမှာသွားနေရတယ
်ဆိုတော့ဆရာရဲ့သဘောကွက်တဲ့လူတွေအနေနဲ့ကကိုလိုနီလက်အောက်မှာပို့ပြီးတော့ကောင်းတဲ့သဘောလားဆရာ
ပို့ပြီးတော့ဟိုသဘောထားကွက်လဲမှုရှိတယ်ဘာလို့လဲဆိုတော့ဒီဒါကီခက်မှာပဲဒါကီနဲ့ခွဲရတွဲရလုပ်တဲ့1935 constitution ပေါ်လာတဲ့အချိန်နဲ့12နှစ်ပဲကြာတယ်တော့ဒါကြီးကစနေနေ့မှာနိုင်ငံရေးပါတီပေါ်ပေါက်လာတယ်ဗျာအဲ့ဒီမှာစပြစ်လာတော့သူတို့အဲ့ဒီကကမင်းတိုင်မင်းအမတ်လို့ခေါ်တယ်ဘာမှအာဏာမရှိဘူးဘရင်ကမှအာဏာရှိတယ်သူတို့ကအတိုင်းမင်းပေါ်အတိုင်းမင်းပဲဒါပေမဲ့ဒါလုံနှင်းလုံထုံးများရွက်ောက်ပွဲနဲ့လုံနှင်းလုံထုံးအစိုးရကိုမေးခွန်းထုတ်နိုင်တယ်ဆိုတာအင်္ဂလိပ်ခေတ်ကမှသိတာဗမာပြည်ခေတ်မှာမေးခွန်းသွားထုတ်ရင်ချက်ချင်းပေတော့မှာပေါ့ဗျာ
ဟုတ်တယ်ဆရာဆိုတော့ဆရာဘီအခုဒီမိုကရေစီနဲ့လူခွင့်ရတောင်းကနေနိုင်ရှင်ကြည့်လိုက်လို့ရှင်လွတ်လပ်ရရဘီခင်နဲ့လွတ်လပ်ရမရခင်ခင်ဆိုရင်ဘယ်ဟာကပို့ပြီးတော့ကောင်းမယ်လို့ဆရာထင်တယ
်အဲလွတ်လပ်ရမရခင်ခင်ကတော့ဟိုနိုင်ငံရေးလှုပ်ရှားမှုကလည်းနည်းတယ်ပေါ့ဗျာနည်းတယ်ဆိုရှင်ကြည့်မယ်ဆိုလို့ရှိရင်အဲကိုလိုနီကကပို့ပြီးလွတ်လပ်တယ်လို့ဖြစ်နေတယ်ဘာလို့လဲဆိုတော့ဥပမာတစ်ခုထောက်ပြမယ်ဗျာနိုင်ငံရဲ့အင်းသားတွေက B class ရတယ
်ဟုတ်တယ်
တခင်ဆိုကြီးထောင်ကြတော့ B class မှာနေရယ
်
တခင်ဆိုတပည့်တွေကပြောဦးတယ် B class မှာနေတဲ့လူကတိုက်ပြီးတော့အခွင့်အရေးရတယ်တခင်ဆိုကသတင်းစာတွေအားလုံးမှာဟု
တ်ကဲ
့အဲ့လိုမျိုးပေါ့လားသူ့မှာမှာပိုင်ဝင်ရှိတယ် B class မှာ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုခစ်ကနေဒုတိယကွာစစ်ကြီးဖြစ်တယ်ဒုတိယကွာစစ်ပြီးတာ2023ဆိုရင်88နှစ်တည်းရောက်နေပြီပေါ့နော်ဆိုတော့အာရှနိုင်ငံတွေမှာကိုလိုနီနိုင်ငံဆိုတာလည်းအခုချိန်မှာမရှိတဲ့လောက်ဖြစ်သွားပါပြီဆိုတော့လက်နက်တိုင်တိုက်ခိုက်ပြီးလွတ်လပ်ရေးကြိုးပမ်းခဲ့တဲ့နိုင်ငံတွေရှိတယ်အထူးသဖြင့်မြန်မာနိုင်ငံပေါ့နော်ဒါကကျွန်တော်တို့ရဲဘော်3ချိတ်ဆိုပြီးဖွဲ့တယ်ပြီးရင်လက်နက်ကင်တိုက်ခိုက်တယ်နော်ကျွန်တော်လွတ်လပ်ရအောင်ကြိုးစားခဲ့တယ်အဲ့တော့အဲ့ဒီလိုလက်နက်ကင်တော်လှန်ရေးနီးလန်းနဲ့လွတ်လပ်ရေးယူခဲ့တဲ့နိုင်ငံတွေကိုလိုနီစနစ်အောက်မှာပဲသူရဲ့ဒီမိုကရေစီသူပေးထားတဲ့ဒီမိုကရေစီဘောင်တွေကယူသွားတဲ့နိုင်ငံတွေကိုရှင်လိုက်ကြည့်လိုက်လို့ရှိရင်အခုချိန်မှာဆရာဘာတွေကွာတယ်လို့ပြောမလဲ
။အင်းဒေါက်တာလမ်းမြင့်တို့လေ့လာထားတဲ့စာအုပ်တော်ရှိတယ်ဗျာ
။ဟုတ်ကဲ့။
ဒီမှာဒီအာဆီယံအရှေ့တောင်အရှေ့စီးပွားရေးကိုသူလေ့လာတာပေါ့
။ဟုတ်ကဲ့။
လေ့လာတော့သူဘို့ဘာသွားတွေ့လဲဆိုတော့ဒီကိုလိုနီစီးပွားရေးကိုတုံ့ပြန်တဲ့နေရာမှာပြင်းထန်လေလေစီးပွားရေးတက်ဖို့ကနှောင့်နှေးလေလေပဲအဲ့တော့ပြင်းထန်တဲ့လူတွေပေါ့ဗျာဟိုမျိုးချစ်စိတ်ပြင်းထန်တဲ့လူတွေဝါရဆွဲပြင်းထန်တဲ့လူတွေဆိုတော့ဗမာပြည်နဲ့အင်ဒိုနီးရှားရှိရပေါ့ဆ
ိုတော့
သူတို့တွေကဒီကိုလိုနီအစိုးရကိုတုံ့ပြန်ပြင်းထန်တုံ့ပြန်လေလေသူတို့မှာစီဝိုင်းတို့တက်မှုကနေခွေးလီလီဖြစ်တယ်။ခင်ဗျာတခြားကိုမကြည့်နဲ့။ကိုလိုနီအစိုးရကိုမေးလိုက်သွားတယ်မလေးရှားကိုကြည့်
ဟုတ်တယ်မလေးရှားဗမာပြည်လွတ်လာရေးရပြီးရှင်းနေနေမှာရတာဟုတ်တယ်ဒါကြတော့မေးလိုက်သွားတဲ့အတွက်သူအများကြီးခံတာတယ်သူကဟိုကသင်ပြောရတာအများကြီးရှိတယ်ဟုတ်ကဲ့ဟုတ်ဆရာခုနကလည်းပြောသွားတယ်ကျွန်တော်တို့ရဲ့ဒီမိုကရေစီအလေးချင်းပေါ့နော်ဒီဒိုမီနီယန်စတေတပ်ဆိုအရင်ယူပြီးတော့မှလွတ်လာရေးယူဖို့ဆိုတဲ့ပဋိပက္ခရဲ့စိတ်ကူးပေါ့နော်ကျွန်တော်တို့ဒီမိုကရေစီအလေးချင်းရအောင်ရင်သွားလိ ခုဆရာပြောနေတာအဲ့ဒီလိုအစစ်စစ်ဖြတ်တန်းသွားကြတယ်ဆိုတော့ဒီအမြင်နဲ့ပတ်သက်ပြီးတော့အခုပြန်ကြည့်ရင်ဆရာဘယ်လိုများပြောချင်ပါလဲ
အဲ့ဒီတော့ကလည်းဟိုလူတွေကဟိုနိုင်ငံရေးအရာပရိသတ်ကလည်းတိတ်မရင်ကျက်ဘူးပေါ့ဗျာ agitation agitprop ပေါ့ agitation and propaganda တိတ်မရတာဘူးဗျာ communist socialist ကလည်းအဲ့တော့ကျွန်တော်တို့တောင်ကျောင်းသားဘဝမှာ communist လုံမှာကောင်းတယ်လို့ထင်တော့ကျွန်တော်ကျောင်းသားဘဝကျွန်တော်လည်း communist sympathizer တွေပဲအဲ့တော့ communist မှာအရိခေတ်ကခေတ်စားရဲဆိုတော့ဘိုးကြောင့်အောင်ဆန်းတို့ကတနေ့အတွင်းလွတ်လပ်ရေးရမယ်တနေ့အတွင်းလွတ်လပ်ရေးရတော့ဘာသွားလုံမှာလဲအခုခေတ်နဲ့မေးကြည့်မယ်တနေ့အတွင်းမှာလွတ်လပ်ရေးရသွားတဲ့အခါမှာကိုတက်ပြီးထူထောင်နိုင်တဲ့အားတွေလည်းမရှိဘူးအကုန်လုံးပျက်စီးနေတာတပြီလုံးပျက်စီးပြီးတော့အကုန်လုံးဖြစ်ကျင်တိုင်းဖြစ်နေတာကိုဒီတစ်နှစ်အတွင်းမှာလွတ်လာရေးရပြီးတော့တစ်နှစ်အတွင်းဘယ်လိုကိုတူခေါ်တာလုံနိုင်မှာလဲမလုံနိုင်ဘူးအဲ့တော့လက်တွေအားဖြင့်မဖြစ်နိုင်ဘူးပေါ့ဗျာဒါရင်းနဲ့ဘိုးကြောင့်ဇန်နုကတစ်နှစ်အတွင်းဖြစ်အောင်လုပ်မယ်ဆိုပြီးလုပ်တဲ့အခါမှာအကုန်လုံးဟိုအတင်းရောပေါ့ဗျာဟိုဟိုအချိန်ယူသင့်တာရောအချိန်မယူဘဲနဲ့ဟိုအမြင်မြန်ဆန်းဆန်းလောက်တို့ပြစ်ကုန်တာပေါ့
ဟုတ်ကဲ့ဆရာပြောတယ်လို့ဒီမိုကရေစီအလေးချက်ပေါ့နော
်ဟုတ်တယ်
တို့ရဖို့နေခဲ့တယ်နော်အစောပိုင်းတော့ကလည်းကျွန်တော်တို့ဒီဒီမိုကရေစီအလေးချက်ရတဲ့ကာလကကိုလိုနီလက်အောက်မှာလည်းတူတောင်းခဲ့တယ်ပြီးတော့ကျွန်တော်တို့လုံးဝလွတ်လပ်ရေးဆိုပြီးကျွန်တော်တို့တောင်းဆိုခဲ့တယ်ပေါ့နော်ဒီကြားထဲမှာကျွန်တော်တို့ကလက်နဲ့ကင်ပြီးတော့လုပ်ချင်တယ်အဲ့တော့ဒေါက်တာဘတ်မော်ကမြန်မာတွေကတင်တဲ့အရသာတိသွားပြီလို့ပြောတယ်။ဒီပြိုင်ထဲမှာပဲချာချေကလည်းအဲ့ဒီအချိန်မှာလွတ်လပ်ရရင်မမတွေဟာအချင်းချင်းခြားကြနိုင်မယ်လို့ပြောတယ်။သူတို့ဘာကြောင့်ဒီစကားတွေကိုပြောခဲ့ကြတာလဲဆရာ
။မမာသူတို့ဟိုအရင်တော့ကဒီအိန္ဒိယဆက်ရဆောက်တုပ်ဖတ်မှုတွေမမာလေးတွေကစစ်လက်နဲ့ပစ္စည်းကင်တွဲတဲ့နေရာမှာစိတ်ဝင်စားတယ်တဲ့။ဒီကောင်တွေကစာမတတ်ပေနဲ့စစ်လက်နဲ့ပစ္စည်းဖြုတ်ပြီးပြန်တက်ခိုင်းရင်ချက်ချင်းတက်တယ်ပေါ့လေဆိုတော့မမစိတ်ဝင်စားတယ်ပေါ့ဗျာဒါဟိုအရင်တုန်းကလည်းကဗမာစစ်တိုက်တာလွဲလို့ဘာမှလုတ်တက်တဲ့လူမျိုးမှမဟုတ်ပဲဗျာဆိုတော့အဲ့တော့အဲ့ဒီကိစ္စကနေကိုလိုနီခေတ်မှာဗမာကိုစစ်တပ်တဲ့ကိုမသွင်းဘူးဗျာမသွင်းတာဘာဖြစ်လို့လဲဆိုတော့ဗမာစစ်တပ်တဲ့ဝင်ဗမာပြန်ချမယ်ဆိုတော့အင်္ဂလိပ်ကဒါမှမဟုတ်တိုင်းရင်းသားတွေပဲသွင်းတယ်အချင်းချင်းခရင်ပေါ့သွင်းတော့ဗမာတိုင်းရင်းတိုင်းရင်းသားမရှိဘူးဗျာအဲ့တော့အဲ့ဒီမှာဟိုတပ်ဖူးများဆိုညီလာခံလောက်တော့ဗမာအရာရှိက၄ယောက်ပဲရှိရယ်ဆိုတော့အဲ့ဒီကိကဆိုတော့အဲ့လိုမျိုးပေါ့ဆိုတော့ဒီဟာမျိုးတွေကိုအင်္ဂလိပ်ကကြိုပြီးတော့မြင်လို့သူကဒီကောင်နေတော့အရင်တော့ကလည်းဗမာရာဇဝင်မှာအကုန်လုံးဗမာတပီလုံးကိုရှောက်တိုက်နေတာမလားဗျာဟိုအများအားစစ်တိုက်နေတာပဲစစ်တိုက်ပြီးတော့ရက်သွားလိုက်စစ်တိုက်လို့ရက်သွားလိုက်နေဆိုတော့စစ်တိုက်လို့ပေါ်တာဆွဲတာလဲရှေးတုန်းကတည်းကအကုန်လုံးထွက်ပြေးအခုစစ်ပြေးဒုက္ခတယ်ဆိုတော့ရှေးတုန်းကတည်းကရှိတာပဲဆိုတော့အဲ့တော့ဗမာပြည်ခစ်တဲ့ကဒီစစ်ဒုက္ခကိုခံစားနေရတာတိုင်းသူပြည်သားအခုတည်းကခံစားနေရတော့
ပဲဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
โอเคโอเค thank you very much
โอเคအခုဆွေးနွေးတင်ပြသွားသူကတော့ရန်ကုန်တက္ကသိုလ်တပိုင်းဌာနမှာဆရာလုပ်ခဲ့ပြီးတပိုင်းဘာသာရပ်နဲ့ဂျပန်ကနေပါတဂူဘွဲ့ရရှိခဲ့တာဒီဗီဒီယိုကလည်းဦးစတဲ့ဦးဆောင်လောက်ကင်ကဲသူတို့လည်းဖြစ် VOA ရဲ့ပင်တိုင်းဆောင်ပါရှင်တို့လည်းဖြစ်တဲ့ဆရာဒေါက်တာအောက်ခင်ဖြစ်ပါတယ်တမိုင်းပေါ်မောက်ခဆရာကြီးဒေါက်တာတန်ထွန်းကတော့တမိုင်းတင်တာမအောင်လို့ပြောပူပါတယ်ဒီစကားလေးအရဆိုရင်တော့ပြည်တွင်းစစ်နဲ့လွတ်လပ်ရေးအနှစ်85နှစ်ပြည့်ခဲ့တဲ့လွတ်လပ်ရေးစေရုဟာငါအတွေရဲ့စေရုဖြစ်များလေးပါသလားကျွန်တော်တမောင်တမ်းပ
ါဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးကိုဦးတမောင်တမ်းကဆွေးနွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
တရမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရမန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ပြည်ရေကနေ2023ခုနှစ်ဇန်နဝါရီ9ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတုံမီတာ1925 30မိနစ်နဲ့လိုင်းလမ်းမီတာ190တို့ကဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီနေ့ကမှတော့အရင်ဆုံးတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းကိုတင်ဆက်ပေးမှာပါစစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းတရားဥပဒေစိုးမိုးရေးဟာအယုတ်ရော့ဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြည်ထောင်စုရှေ့နေများအဖွဲ့ဥက္ကဋ္ဌကပြောပါတယ်မြန်မာတိုင်းနိုင်ငံလုံးကနိုင်ငံကူးလက်မှတ်ရုံးတွေ passport စာအုပ်ထုတ်ပေးတာကိုယာယီရဆိုင်လိုက်ပါတယ်လွတ်လပ်ရေးနေ့မှာထောင်ထဲကပြန်လွတ်လာသူတွေတဲ့သတင်းသမား၉ဦးပါဝင်ခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတော့နန်းလောင်နဲ့ကိုဝင်းခမောင်တို့ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ပြည်ခဲ့တဲ့ဇန်နဝါရီလ၄ရက်စင်ရုလွတ်လပ်ရေးအထိမ်းအမှတ်အဖြစ်မြန်မာစစ်ကောင်စီကလူမှုရေးထောက်ထားချက်အရဆိုပြီးလွှတ်ပေးခဲ့တဲ့အကြေအနား9000ကျော်ထဲမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတို့အပြင်သတင်းထောက်အနည်းဆုံး9ယောက်ပါဝင်တဲ့အကြောင်းသတင်းမီဒီယာအသိုက်အဝန်းက VOA ကိုအတည်ပြုပါတယ်ပြည်ခဲ့တဲ့နိုဝင်ဘာအမျိုးသားနေ့မှာသတင်းထောက်90ကျော်ပြန်လွှတ်လာပြီးအခုလွတ်လပ်ရေးနေ့မှာနောက်ထပ်အနည်းဆုံး9ယောက်ပြန်လည်လွတ်မြောက်လာတာပါဒါပေမဲ့လည်းအခုအချိန်ထိဆက်လက်ဖမ်းဆီးမှုတွေရှိနေတဲ့အကြောင်းသတင်းတော်အခွင့်အရေးကာကွယ်စောင့်ရှောက်ရေးအဖွဲ့တွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့2002ခုနှစ်နှစ်ကုန်ပိုင်းဒီဇင်ဘာလနောက်ဆုံးသတင်းမှာမှတင်သတင်းတော်၄ဦးဖမ်းဆီးခံရပြီးတော့ထောင်ဒဏ်ချမှတ်တာတွေလည်းရှိခဲ့ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့တနင်္ဂနွေလုံးမှာအဖမ်းခံရတဲ့သတင်းသမား150လောက်ရှိခဲ့ပါတယ်အခုလက်ရှိအချိန်ထိတော့အကျဉ်းထောင်ထဲမှာဖမ်းဆီးထားတဲ့သတင်းထောက်အယောက်90လောက်ရှိသေးတယ်လို့သတင်းမီဒီယာကာကွယ်ရေးအဖွဲ့တွေကအစည်းအဝေးပြုစုထားပါတယ်။သူတို့ထဲကအများစုဟာသတင်းလုပ်ငန်းလုပ်ကိုင်နေချင်းဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကတော့ဖမ်းဆီးထားတဲ့သတင်းထောက်တွေကိုသတင်းလုပ်ငန်းကြောင့်ဖမ်းဆီးတာမျိုးမဟုတ်ပဲတီဆယ်ဥပဒေတရရက်ကိုဖောက်ဖျက်ကျူးလွန်လို့ဖမ်းဆီးတာဖြစ်တယ်လို့ပြောပါတယ်။နေစီမချသတင်းထောက်များအဖွဲ့ RSF ရဲ့2022ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အညွှန်းကိမ်းမှာတော့ကမ္ဘာပေါ်ကနိုင်ငံပေါင်း180အနေနဲ့မြန်မာနိုင်ငံဟာအဆင့်186မှာရှိနေပြီးသတင်းလွတ်လပ်ခွင့်မရှိဆုံးတဲ့သတင်းထောက်အများဆုံးဖန်ခါရတဲ့နိုင်ငံစီးရင်မှာထည့်သွင်းထားပါတယ
်ဇန်နဝါရီလ4ရက်နေ့မှာကြာဟုတ်တဲ့85နှစ်မြောက်မြန်မာလွတ်လပ်ရေးအခါသမယမှာမြန်မာပြည်သူတွေအတွက်အမေရိကန်ရဲ့အလေးနက်ထားပြီးဆက်လက်လှုံ့ဆော်သွားဖို့ထပ်ပြီးကတိပြုပါတယ်လို့နိုင်ငံသားဝင်ကြီးအန်တိုနီယိုဘလင်ကန်ကဇန်နဝါရီလ3ရက်နေ့ကြေညာချက်မှာပြောသွားပါရယ်မြန်မာပြည်သူတွေသူတို့ရဲ့ကံကြမ္မာသူတို့ဖန်တီးနိုင်စွမ်းရှိရေးအတွက်အမေရိကန်ပြောင်စုကကာလတာရှည်ပံ့ပိုးပေးနေကြတာဖြစ်ကြောင်းနဲ့မြန်မာစစ်ကောင်စီဟာမြန်မာနိုင်ငံဒီမိုကရေစီရေးတိုးတက်မှုနဲ့မြန်မာပြည်သူတွေရဲ့ဆန္ဒအတွက်အတားအဆီးဖြစ်နေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါရယ်မြန်မာစစ်တပ်ရဲ့ရက်စက်မှုနဲ့ကြောက်မက်ဖွယ်အကြမ်းဖက်မှုတွေဟာမြန်မာပြည်သူတွေခိုင်ခိုင်မာမာတန်လိမ့်ထန်ချရှောင်လန်းနေတဲ့အားလုံးပါဝင်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးဆောင်ရွက်ချက်တွေကိုမတားဆီးနိုင်ဘူးလို့လည်းဝန်ကြီးဘလင်ကန်ကပြောပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီထူထောင်ရေးအတွက်တန်ဋိဌာန်ချဆောင်ရွက်နေကြတဲ့မြန်မာပြည်သူတွေနဲ့အတူအမေရိကန်ဆိုရကရည်တည်နေကြောင်းလည်းပြောပါတယ်။စစ်ကောင်စီအနေနဲ့သူ့ရဲ့အကြမ်းဖက်မှုတွေရပ်တန့်ရမှာဖြစ်ပြီးမတရားဖမ်းထားသူတွေကိုပြန်လွှတ်ပေးဖို့စာနာမှုကူညီတွေပေးခွင့်ပြုဖို့နဲ့မြန်မာနိုင်ငံမှာပြည်သူတွေလိုလားတဲ့စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ရရှိအောင်လုပ်ပေးဖို့လည်းအမေရိကန်နိုင်ငံတိုင်းဝန်ကြီးဘလင်ကန်ကအကြေညာချက်မှာတောင်းဆိုထားပါတယ
်2023ခုနှစ်ဖေဖော်ဝါရီလတရက်နေ့ကစစ်တပ်ကအာဏာယူခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာကျေးလက်ဒေသတွေမှာသမကမြို့ပြအထိယူယွင်းနေတယ်လို့လှိလာသူတွေရောဒေသခံတွေကပြောကြပါတယ်2022ခုနှစ်စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းတရားဥပဒေစိုးမိုးရေးဟာအယုတ်လျော့ဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြည်ထောင်စုရှင်းနေမြအဖွဲ့ဥက္ကဋ္ဌလွှတ်တော်ရှင်းနေကြီးဦးချင်းမြင့်ကပြောပါတယ
်တရားဥပဒေစိုးမိုးရေးဆိုတာအန္တရာယ်ရှိရတယ်တကယ်ကြတော့စစ်အာဏာရှင်စနစ်တည်ငြိမ်ရေးနဲ့စစ်အာဏာရှင်စနစ်ခိုင်မာရေးအဲ့လိုပဲသူအာရုံစိုက်တော့တယ်ကျွန်တော်ကလူသားကောင်ပြောတာအခုအခါမှာရှင်းမြတရားဥပဒေစိုးမိုးရေးလောက်ရမယ်ရဲတွေကိုအကောင်စစ်တဲ့ကောစစ်တိုက်ခိုင်းနေ PDF ကိုဖမ်းတဲ့လုပ်ငန်းတွေလုပ်ခိုင်းနေ UG လုပ်ငန်းတွေမှာဝင်သုံးတယ်စစ်တပ်ကလည်းပဲတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လုံးဝစိတ်ဝင်စားတော့ဒီအာဏာရှင်တင်းရဲကြီးပဲ တော့လုံးတော့တယ်ပေါ့အဲ့တော့မလို့ဒီတမယာတိုက်တဲ့တခုခုတဲ့လူတွေရက်တဲ့သူတ်တဲ့ဘာစကားတွေပေါ်မှာတက်လူတာဆိုအရင်ကြီးပဲအဲ့ဒါဘာလဲဆိုရင်တယောက်ပြည့်စုမှုရေးစာဘူးသူပြစ်ထားလိုက်ပြီစစ်အာဏာရှင်တည်ငြိမ်ရေးပဲစောင်းမေးလုပ်နေတယ်တရားစီရင်ဖြစ်နေပြီအဲ့လိုစနစ်ကိုရောက်နေတယ်ဆိုတာအသေးစားကြည့်ရတယ်အစိုးရအခြေအနေအခုစဖြစ်နေပြီလေတိုင်းပြည်ကလုံးဝပြတ်သွားပြီ
တရားစီရင်ရမှာဆိုရင်လည်းအထူးတရားရုံးနဲ့စစ်ခုံရုံးဆိုပြီးတော့တရားရုံးနှမျိုးနဲ့စစ်ဆေးပြီးအထူးတရားရုံးမှာစစ်ဆေးခံရသူတွေကကိုယ်တိုင်ထုချေပိုင်ခွင့်နဲ့ရှေ့နေ900ခွင့်ရကြပါမယ်ဒီအထူးတရားရုံးတွေမှာတရားစီရင်ကြတဲ့တရားသူကြီးတွေမှာလည်းကိုယ်ပိုင်ဆုံးဖြတ်ချက်စင်ကျင်တုံတရားနဲ့တရားစီရင်တာတက်တေခန့်ခိုင်လုံးလုံးနဲ့စစ်စစ်တာမျိုးတွေမရှိတော့မနဲ့နိုင်ငံရေးဩဇာကိုမလွန်ဆန်နိုင်ပဲထောင်တန်းတွေချမှတ်နေတယ်လို့ဥပဒေအတိုင်းဝန်ကပြောပါတယ်စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့နယ်မြေတွေကအမှုတွေကိုစစ်ခုံရုံးနဲ့တရားစီရင်လက်ရှိပြီးတော့ဒီလိုစစ်ခုံရုံးမှာအစစ်ဆေးခံရရင်တော့ဘလို့အကြောင်းပြချက်နဲ့မှထုချေပိုင်ခွင့်မရကြပါဘူးနေမြေဒေသဥပဒေစိုးမိုးမှုအပိုင်းကလည်းအဆိုးဆုံးအခြေအနေကိုရောက်ရှိနေပြီးရန်ကုန်လိုမြို့ပြလိုနေရာတွေမှာပါအုပ်စုဖွဲ့လူရတာမရင်ကျင့်ခံရတာဖောက်ထွင်းခံရတာလောင်ကစားနဲ့မွေစေဝါရောင်းဝယ်ဖောက်ကားတာအဆရှိတဲ့ရာဇဝတ်မှုတွေတိုးလာသလိုတိအပေါ်တိတိယောက်အေးအေးယူနိုင်မှုမရှိသလောက်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေကိုအကြမ်းဖက်နှိပ်ကွပ်မှုတွေနောက်ပိုင်းရဲတပ်ဖွဲ့အပေါ်ယုံကြည်အားကိုးမှုနည်းလာပြီးတော့ရဲတပ်ဖွဲ့တွေကလည်းနိုင်ငံရေးကိစ္စကလွှဲရင်းရာဇဝတ်မှုတွေအပေါ်အလေးအနက်မကိုင်းတွေ့တော့ဘူးလို့တချို့ကပြောပါတယ်မြို့ပြလိုနေရာတွေမှာအခုလိုတရားဥပဒေစိုးမိုးရဲ့ကြာစင်နေချိန်မှာနေရီဖက်မှာလည်းပြည်သူတွေကြီးလန့်စားစားဖြစ်နေကြရတယ်လို့လည်းဆိုပါတယ်ဒီလိုအနေထားမှာစစ်တပ်ကအာဏာသိမ်းယူပြီးတနစ်ကျော်ကာလအတွင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာနိုင်ငံပေါင်း139နိုင်ငံမှာအဆင့်128ကိုရောက်ရှိနေတယ်လို့ World Justice Project အညွန်ကိန်းမှာဖော်ပြထားပါတယ
်။တနိုင်ငံလုံးမှာရှိတဲ့နိုင်ငံကူးလက်မှတ်ရုံးတွေမှာ passport စာအုပ်ထုတ်ပေးတာကိုခဏရပ်ထားမယ်လို့ရုံးခွဲအသီးသီးမှာကြေညာထားပါတယ်။အစိုးရတာဝန်ရှိသူတွေဘက်ကတော့ဒါကိုအတိအကျတည်းမထုတ်ပြန်ပါဘူး။နိုင်ငံကူးလက်မှတ်ထုတ်ပေးတာကိုယာယီပိတ်ထားမှာဖြစ်တယ်လို့ပြပအလုတ်ကင်ကျိုးဆောင်လိုင်စင်ရအေဂျင်စီများအတင်းကအတီးပေးစာထုတ်ပြန်ထားပေမဲ့ပြည်ထရေးဘက်ကတော့ဘယ်နည်းပြန်ဖွင့်မယ်ဆိုတာအတိအကျမပြောဘဲယာယီပိတ်ထားတယ်လို့သာကြေညာထားပါတယ်ပြပအလုတ်ကင်လျှောက်ဝေးအေဂျင်စီတခုရဲ့တာဝန်ရှိသူကတော့သူတို့အနေနဲ့ဘယ်နည်းပြန်ဖွင့်မယ်ဆိုတာအတိအကျမခန့်မှန်းနိုင်ကြောင်း VOA ကိုပြောပါတယ်
ဘာလို့ဆောင်ကိစ္စနဲ့ပတ်သက်ပြီးတော့အတင်းရမယ်ဟိုဘက်ကမေးတော့ပဲသူကိုဘက်ကိုဘက်ကိုဒီပြည်ထရေးလိုမျိုးပြည်ထရေးရပြန်ပြန်တော့ပဲအဲသူတို့ပြေချေတာပေါ့နော်အကြမ်းမဲ့တကယ်တမ်းဒီဒီပတ်သက်စာအုပ်ကို၁၀ခွင့်ဤ၁၆အ၁၆ခွင့်အပြည့်အဝပြည့်စုံကြတာကဒီကဲရေးလဲဆုံးဖြတ်မှာအဲ့တော့ဒီရေးရနေပြီးတော့မှတည်င်းအတိအကျနဲ့မတွက်နေဘူးနောက်တစ်ခုကြားလိုက်တဲ့တည်င်းကဒီပတ်သက်စာအုပ်ဆက်ရတဲ့ဒီကြည့်ရနိုင်ရမှာလေအတွက်အဲ့ပါတဲ့ကုံနေကုံနေရလို့ကြားရအခုတည်းကတော့အဖြစ်ရ
ရန်ကုန်တစ်ခုထဲမှာတရက်ကိုနိုင်ငံကူးလက်မှတ်လာရောက်ထုတ်ယူသူ3000ဝန်းကျင်လောက်ရှိပြီးပြည်내နဲ့တိုင်းအားလုံးကရုံးခွဲတွေပါထည့်တွက်မယ်ဆိုရင်ပမာဏအလွန်များတယ်လို့လည်းပြောပါတယ်passport စာအုပ်ကုန်ကျန်းပြက်လက်မှုဖြစ်ပေါ်တာမှန်ကန်တယ်ဆိုရင်ဒီလိုဖြစ်ရတာကစာအုပ်သက်တမ်းကို၅နှစ်ပဲပေးတာအပါအဝင်စာရွက်များစွာရိုက်နှိပ်ထားတာအလုတ်ကိုင် passport အလဲပတ် passport စတဲ့ဒီလိုအမျိုးအစားတွေခွဲပြီးလုပ်တာတွေကြောင်းလေလွင့်ဆုံးရှုံးမှုများနေကြောင်းအလုတ်ကိုင်လျှောက်ဝေးအေဂျင်စီတချို့ကထောက်ပြပါတယ်
မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့နယ်မြေရှင်းလျေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်အတိဒုက္ခရောက်နေကြတဲ့ပြည်သူတွေနေစဉ်တိုလာပြီးတော့အရေးပေါ်အကူအညီတွေလည်းလိုအပ်နေပါတယ်စကိုင်းတိုင်းနဲ့မကွေတိုင်းဖက်မှာလဲထိုးစစ်စင်တိုက်ခိုက်နေတဲ့စစ်ကောင်စီတပ်တွေကအဲ့ဒီကျေးရွာတွေမှာပြည်သူကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့ဆွဆွဲပါတယ်ကျေးရွာတွေမိရှုခံနေရတဲ့ကိစ္စမှာလဲ KIA နဲ့ PDF ရဲ့လက်ချက်ဆိုပြီးတော့မြန်မာစစ်ကောင်စီကတံပြန်ဆွဆွဲပါတယ်စကိုင်းတိုင်းထက်မှာအာနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့ကျေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကျေးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကျေးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိနေပါတယ်ပြင်းပြင်းနဲ့မှာတော့ကြာအင်းစိတ်ကြီးအခြေဆိုင်စစ်ကောင်စီတရင်၃ခုကို KNLA ဦးဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေလက်တလောစီနေဝရောက်တိုက်ခိုက်ပြီးတဲ့နောက်မှာတော့အဲ့ဒီအနေဝန်းကျင်မှာတိုက်ပွဲတွေရှိနေပြီးစစ်တပ်ဘက်ကလေကြောင်းနဲ့ပါဆက်ပြီးတော့တိုက်ခိုက်နေတဲ့အတွက်ထိခိုက်သေးဆုံးတဲ့သတင်းတွေလည်းမပြတ်ဆိုးသလိုကြားနေရတာပါတခါကြားပြင်းနဲ့လိုက်ကောနဲ့ဒီမော့ဆိုဖက်မှာလဲဇန်နဝါရီ၃ရက်နေ့မှာပဲလက်နက်ကြီးကြောက်ပောက်ကွဲလို့အရသာတူသေးဆုံးပြီးတော့၃ဦးထိခိုက်ဒဏ်ရာရပါတယ် နှစ်ဖက်တိုက်ပွဲမရှိဘဲနဲ့စစ်ကောင်စီဘက်ကအရသာရိရှိယာကိုလက်နက်ကြီးနဲ့ပစ်ခတ်နေတာလို့ KNDF ဒေသကာကွယ်ရေးအဖွဲ့ကပြောပါတယ်ရခိုင်ပြည်နယ်ဖက်မှာဆိုရင်လဲစစ်ကောင်စီနဲ့ဆက်ဆံရေးကောင်းမွန်တဲ့ရခိုင်ပြည်လွှတ်မြောက်ရေးပါတီ ALP ကစစ်ဦးစီးချုပ်ခိုင်စောမြတ်နဲ့အရာရှိနှစ်ဦးဇန်နဝါရီလ၄ရက်နေ့ကစစ်တွေမြို့မှာလူတစုကဆိုင်ကယ်ရင်းနဲ့လာရောက်ပစ်ခတ်တပ်ဖြတ်သွားပြီးတဲ့နောက်မြို့ရင်းလုံခြုံရေးတွေတိုးမြင့်ထားတာပါရခိုင်ပြည်လွှတ်မြောက်ရေးပါတီ ALP ကတော့ဒါဟာ AA ရခိုင်တပ်ဖွဲ့လက်ချက်ဖြစ်တယ်လို့စွပ်စွဲပါတယ် AA ဖက်ကတော့ဒါဟာအခြေအမြစ်မရှိတဲ့စွပ်စွဲချက်လို့တုံ့ပြန်ညင်းဆိုထားပါတယ
်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းအောင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအလှည့်ပေးအောင်ပါယူကရိန်းမှာယာယီပစ်ခတ်ရဆဲရီရုရှားသမ္မတပူတင်ကရှေးဦးစွဲအော်သိုဒေါက်စ်ခရစ်ယာန်တွေရဲ့ခရစ်စမတ်အခါသမယအဖြစ်ကျော်သာရီနေ့ကကြေညာသွားပါတယ်။တောင်ကိုရီးယားသမ္မတယုံနာထီမြောက်ကိုရီးယားရဲ့ဒရုန်းယာဉ်ဝင်ရောက်ခဲ့ကြောင်းတောင်ကိုရီးယားဘက်ကအတည်ပြုလိုက်ပါတယ်။ဒီလိုအတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မအီတန်စင်နဲ့ကိုအောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ဗျာ။
ကုလသမဂ္ဂလုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အသစ်တွေဖြစ်လာတဲ့အီကွေဒေါ၊ဂျပန်၊မော်လ်တာ၊မိုဇမ်ဘီးခ်နဲ့ဆွစ်ဇာလန်နိုင်ငံတွေကိုလုံခြုံရေးကောင်စီမှအင်္ဂါနေ့တုန်းကတရားဝင်ကြိုဆိုခဲ့ကြပါလေ။ဒီနိုင်ငံတွေကအလှည့်ကျအဖွဲ့ဝင်ဖြစ်ရေးအထွေထွေကကံမှဂျူလာတုန်းကမဲခွဲရွေးချယ်ရမှာကန့်ကွက်မဲမရှိဘဲနဲ့အနိုင်ရခဲ့ကြတဲ့အတွက်လုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အဖြစ်နှစ်နှစ်တာဝန်ယူကြရမှာဖြစ်ပါသည်။အစဉ်လာအတိုင်းအဖွဲ့ဝင်တွေဖြစ်လာတဲ့နိုင်ငံတွေရဲ့တာမတ်ကြီးတွေကသူတို့ရဲ့နိုင်ငံအလံတွေကိုလုံခြုံကောင်စီအစည်းအဝေးခမ်းမအပြင်ကအလံတွေလွှင့်ထားတဲ့နေရာမှာစိုက်ထူခဲ့ပါတယ်။မိုဇမ်ဘီးခ်တာမတ်ကြီးပီဒရိုကော်မစ်ဆာရီယိုအာဖွန်ဆိုကတမိုင်းဝင်နေ့ဖြစ်တဲ့ဆိုပြီးပြောခဲ့တယ်လို့ဆွစ်ဇာလန်တာမတ်ကြီးပတ်စကယ်ဘယ်ရီစကယ်ကကျိုးနွန်စွာနဲ့တာဝန်ယူသွားမှုစိတ်ထားရှိရဆိုပြီးပြောခဲ့ပါတယ်။ဒီနိုင်ငံလုံးကပထမဆုံးအချိန်လုံခြုံရေးကောင်စီအလှည့်ကျတာဝန်ယူရမှာပါ။မော်လ်တာနိုင်ငံကဒုတိယအချိန်ဖြစ်ပြီးအီကွေဒေါ်က၄ချိန်မြောက်နဲ့ဂျပန်ကတမိုင်းဝင်၁၂ချိန်မြောက်လုံခြုံရေးကောင်စီအလှည့်ကျအဖွဲ့ဝင်တာဝန်ကိုယူရမှာပါ။လုံခြုံရေးကောင်စီအမြင့်တဲ့အဖွဲ့ဝင်၅နိုင်ငံကတော့အမေရိကန်ပြည်ထောင်ပြင်သစ်တရုတ်နဲ့ရုရှားနိုင်ငံတို့ဖြစ်ကြပြီးအဲ့ဒီနိုင်ငံ၅နိုင်ငံကဗီဒိုအာဏာသုံးဝေရှိပါလေ။ရုရှား Orthodox Christian ရဲ့ Christmas Gala 36 နှစ်ရဲ့အပြည့်ခတ်ရဆဲဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြာလပင်းနေ့မှာအမိန့်ထုတ်ထားပါတယ်။ရုရှားနဲ့ယူကရိန်းမှာနေထိုင်သူတွေအပါအဝင် Orthodox Christian ရဲ့ Christmas ပွဲတော်ကိုဇန်နဝါရီလ6ရက်နေ့နဲ့9ရက်နေ့တွေမှာကျင်းပတာပါ။တောက်ကြနေမွန်းတဲ့ခြင်းကစပြီးတိုက်ခိုက်မှုတွေကိုတရက်ခွဲကြာရပ်ဆိုင်းထားဖို့ရုရှားတပ်တွေကိုအမိန့်ပေးထားတယ်လို့ရုရှားဘက်ကပြောပါတယ်။ဒီလိုရုရှားဘက်ကတိုက်ခိုက်မှုတရက်ခွဲရပ်ထားမယ်ဆိုတဲ့အပေါ်မှာအယုံကြည်မရှိတဲ့အကြောင်းနဲ့ထောင်ချောက်တစ်ခုဖြစ်နိုင်တဲ့အကြောင်းယူကရိန်းဘက်ကပြောဆိုထားပါတယ်။ဒီမတိုင်ခင်တုန်းကတော့ယူကရိန်းရုရှားစစ်ပွဲအတွက်ငြင်းငြိမ်းဆောင်ရွက်ရမှာရုရှားဘက်ကအပြစ်ခတ်ရဲစဲပြီးမျှတာတဲ့အမြင်နဲ့ဖြေရှင်းတာမျိုးဖြစ်တဲ့အကြောင်းတူရကီသမ္မတရီဆက်တီရဲ့အာဒဝန်ကရုရှားသမ္မတပူတင်နဲ့တယ်လီဖုန်းကတစ်ဆင့်စကားပြောဆိုခဲ့ပါသေးတယ်။ရုရှားရဲ့တပ်ကအတန်းထက်အနည်းဆုံး5စမြင်တဲ့ hypersonic cruise ဒုံးကျည်တပ်ဆင်ထားတဲ့စစ်သည်မောတစ်ဆင့်အပါအဝင်စီးလေးစစ်မှုတွေကိုညီတဲ့ပင်လယ် Atlantic နဲ့အိန္ဒိယသမုဒ္ဒရာတွေမှာပြုလုပ်နေပြီးဒီလိုအစွမ်းထက်တဲ့လက်နက်တွေဟာရုရှားရဲ့အမျိုးသားလုံခြုံရေးကိုပြည်ပကနေချင်းချောက်နေရာတွေကိုကာကွယ်ဖို့အားထားရတဲ့လက်နက်တွေဖြစ်တယ်လို့ရုရှားသမ္မတပူတင်ကဗိုလ်တူးနေမှာပြောပါတယ်။ဒီစီးလေးစစ်မှုစတင်တဲ့ခန်းနာကိုသမ္မတပူတင်နဲ့ကာကွယ်ဝင်ကြီးဆာဂေးရှိုဂူတို့ကအွန်လိုင်းကနေတစ်ဆင့်တက်ရောက်ခဲ့ပြီးဇာကွန်လို့နာမည်ပေးထားတဲ့ hypersonic missile ဒုံးစနစ်ကိုရှင်းနိုင်တဲ့လက်နက်မရှိသေးဘူးလို့သမ္မတပူတင်ကပြောပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရ Netpress ကတော့အခုလိုဝါဒဖြစ်နေစီးလေးစစ်မှုမျိုးတွေကိုအရေးတည်ယူလုပ်လို့မရှိဘူးဆိုပြီးဒေတာတွေကိုပြန်ပြီးတော့ဖြေကြားခဲ့ပါလေ
။စစ်မဲ့ဇုံသတ်မှတ်ထားတဲ့တောင်ကိုရီးယားသမ္မတယုံနာထီပြီးခဲ့တဲ့လအတွင်းမြောက်ကိုရီးယားဒရုန်းယာဉ်တစ်စင်ကျူးကျော်ဝင်ရောက်ခဲ့ကြောင်းအစောပိုင်းကညင်းဆိုထားတဲ့တောင်ကိုရီးယားစစ်တပ်ကဇန်နဝါရီ5ရက်နေ့မှာအတည်ပြုပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဒရုန်းယာဉ်တစ်စီးတောင်ကိုရီးယားသမ္မတယုံနဲ့ကာကွယ်ဝင်ကြီးဌာနတွေရှိတဲ့အဓိကစစ်မဲ့ဇုံယုံဆန်းနေမည်အပေါ်ဖြတ်မပြန်ခဲ့ဘူးဆိုတာမဟုတ်ဘူးလို့တောင်ကိုရီးယားပူရဲစစ်ဦးစီးချုပ်များရဲ့အကြီးအကဲရဲ့ပြောခွင့်ရအီဆန်ဂျွန်ကပြောပြတာပါကုလသမဂ္ဂချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုချိုးပေါက်ပြီးကမ္ဘာတိုက်ကြီးတွေကိုဖျက်ချော်ပစ်ခတ်နိုင်တဲ့ဒုံးကျည်တွေအပါအဝင်လက်နက်အများပြားကိုမြောက်ကိုရီးယားက2022ခုနှစ်အတွင်းလစဉ်နီဘာစမ်းသပ်ပစ်ခတ်ခဲ့တာကြောင့်ကိုရီးယားကျွန်းဆွယ်မှာစစ်ရေးတင်းမာမှုတွေမြင့်မားလာနေပါတယ် နှစ်မကုန်ခင်ဒီဇင်ဘာ26ရက်နေ့ကတော့နောက်ကိုရီးယားကဒရုန်းလေယာဉ်ငယ်5စင်းကိုနေဆက်ဖြတ်ပြီးတော့တောင်ကိုရီးယားလေကြောင်းပိုင်တဲ့ထက်ကိုလွတ်သွင်းခဲ့ပါတယ်။အခုလိုဒရုန်းတွေလွတ်ခဲ့တာဟာလွန်ခဲ့တဲ့5နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပြီးတောင်ကိုရီးယားဘက်ကလည်းဂျက်တိုက်လေယာဉ်တွေတိုက်ခိုက်ရေးရဟယင်တွေဆစ်လွတ်ခဲ့ပေမဲ့အချိန်မီပစ်ချနိုင်ခဲ့ခြင်းမရှိပါဘူး။အဲ့ဒီဒရုန်းယာဉ်တွေ9နိုင်ကြာပြန်ဝဲခဲ့ပေမဲ့မပစ်ချနိုင်ခဲ့တဲ့ပေါ်တောင်ကိုရီးယားစစ်တပ်ကတောင်းပန်ထားပြီးအဲ့ဒီလိုမပစ်ချနိုင်တာဟာဒရုန်းတွေကသိမ်းငယ်လွန်အားကြီးလို့ပါလို့ရှင်းပြခဲ့ပါတယ်
။တရုတ်နိုင်ငံဘေကျင်းမြို့တော်မှာ COVID-19 ကပ်ရောဂါကူးစက်မှုတွေတိတိကျကျတိုးလာနေရတဲ့အများစီးရုံတွေမှာဖျားနာသူတွေပြေးရှံပြီးလူနာကိတ္တတွေမလုံလောက်တဲ့အထိဖြစ်နေပါလေ။တက်ကြီးအများစုပါဝင်တဲ့ COVID လူနာတွေကစီးရုံရှောက်လန်းတွေတခြားလူနာတင်တွန်းလဲပေါ်မှာလဲလျောင်းနေကြတာကိုတွေ့ရသလိုတချို့ကလည်းဘိန်းတက်ကလထိုင်တွေမှာထိုင်ရင်းအောက်ဆီဂျင်မှုတတ်ထားရပါလေ။ဘေကျင်းမြို့အရှေ့ပိုင်းကQLU ဆေးရုံမှာဒီသတင်းပတ်တွင်လူနာတွေပြည့်စုံနေပြီးနောက်ထပ်လူနာတွေလည်းအရေးပေါ်ကားတွေနဲ့ထပ်ပြီးတော့ရောက်လာသလိုလူနာကတဲ့အလွတ်လည်းမရှိတော့ပါဘူး။ဆရာဝန်နဲ့သူနာပြည့်တွေမနာတဲ့အလုံးလုံးနေကြပြီးတော့အရေးပေါ်အဖြစ်ဆုံးလူနာတွေကိုစီးရင်ကောက်ယူကူတာပေးနိုင်ဖို့ကြိုးစားနေတာပါ။တရုတ်နိုင်ငံမှာကိုဗစ်ကရောဂါကာကွယ်ဟန်တာရေးတင်းကျပ်တဲ့စည်းကမ်းတွေကိုပြီးခဲ့တဲ့လတုန်းကပြန်ပြီးရုပ်သိမ်းခဲ့ပြီးတဲ့နောက်အပြင်းထန်ဖျားနာပြီးစီးရုံတက်ကူတာရတဲ့သူတိတိကျကျတိုးလာပါလေ။သုံးနှစ်နီးပါးကြာကိုဗစ်ကန့်သက်ရေးအသွာလာပိတ်ဆို့မှုအိမ်တွင်းမှာပဲနေဖို့ညွှန်ကြားချက်တွေနဲ့ကျောင်းတွေပိတ်ထားတဲ့အထိထိန်းချုပ်မှုတွေကြောင့်စီးပွားရေးကြီးကြပ်ထိခိုက်ပြီး1980ပြည့်လွန်ကာလနောက်ပိုင်းအကြီးဆုံးကန့်ကွက်ဆန္ဒပြမှုကြီးပေါ်ပေါက်ခဲ့ပါလေ။ဥရောပသမဂ္ဂ EU ကတော့တရုတ်ကနေလာတဲ့ခရီးသွားတွေကိုတရုတ်နိုင်ငံကမထွက်ခွာခင်ကတည်းကကိုဗစ်ရောဂါရှိမရှိစမ်းသပ်တာတွေလုပ်ပြီးမှနိုင်ငံတွင်းကိုဝင်ရောက်ခွင့်လက်ခံမှုအဖွဲ့ဝင်နိုင်ငံတွေကိုပြင်းပြထန်ထန်တိုက်တွန်းထားပါသည်။တရုတ်ခီးသွားတဲ့ပုံမှာကန့်သက်ချက်တွေကို EU နိုင်ငံတချို့ကပြီးခဲ့တဲ့သတင်းပတ်ကလေးကချမှတ်ထားတာဖြစ်ပါသည်။ခီးသွားလုပ်ငန်းပြန်လည်ဦးမောလာအောင်ကြိုးပမ်းနေတဲ့အင်ဂျင်ချင်းထိုင်းနိုင်ငံကတော့တရုတ်နိုင်ငံကလာတဲ့ခီးသွားတွေထိုင်းကိုလာဖို့ကိုဗစ်ကေရှင်းကြောင်းအထောက်အထားပြเสียမလို့ဘူးဆိုပြီးတော့ဇန်နဝါရီလ9ရက်နေ့ကပြောထားပါသည်။
ပြီးခဲ့တဲ့သတင်းပတ်စနေနေ့ကတက်တော်65နှစ်အရွယ်မှာကွယ်လွန်သွားတဲ့ပုပ်ရဟန်းမင်းကြီးဟောင်းဗနက်ဒစ်ရဲ့ဇာပနာကိုဗာတီကန်နန်းတော်စိန့်ပီတာယင်မြစ်မှာဇန်နဝါရီ9ရက်နေ့မှာကျင်းပခဲ့ပြီးဂါရဝပြည်ဝိပုစုတောင်းသူတွေထောင်ပေါင်းချီတက်ရောက်ကြပါတယ်ဇာပနာအခမ်းအနားကိုပုပ်ရဟန်းမင်းကြီးဗနက်ဒစ်နေရာကိုဆက်ခံခဲ့တဲ့လက်ရှိပုပ်ရဟန်းမင်းကြီးဖရန်စစ်ကကြီးမှုကျင်းပတာပါကွယ်လွန်သူပုပ်ယဟန်မင်းကြီးဗနက်ဒစ်ရဲ့ဆွေမျိုးတွေရှိတဲ့ဂျာမနီနိုင်ငံကကိုယ်စားလှယ်တွေနဲ့အီတလီနိုင်ငံကတရားဝင်ကိုယ်စားလှယ်တွေအခမ်းအနားတက်ရောက်ပါတယ်ဘယ်လ်ဂျီယံနိုင်ငံနဲ့စပိန်နိုင်ငံတွေကဘရင်နဲ့မြေပြားနိုင်ငံပေါင်း73နိုင်ငံကအစိုးရကြီးကဲတွေလည်းတက်ရောက်ပါတယ်ကျန်တဲ့နိုင်ငံတော်တော်များများကတော့ဗာတီကန်မှာထားတဲ့တန်တမန်တွေကိုပဲဇာပနာအခမ်းအနားကိုကိုယ်စားပြုဆေးလွှတ်ကြပါတယ်
မင်းကပြောင်းစုကယ်လီဖိုးနီးယားပြည်နယ်မှာကြာတာပင်ရေတုံးကမိုးကြီးလေပြင်းမုန်တိုင်းတိုက်ခဲ့တာကြောင့်ရေကြီးမြေပြိုမှုတွေဖြစ်ခဲ့ပြီးဗုံလူးနေညမှာပြည်သူထောင်ပေါင်းနဲ့ချီလက်စင်ပြီးပြတ်တောက်ခဲ့ပါသည်။တနအီကိုမိုးရေချင်းတလက်မနှုံးနဲ့မိုးကြီးနိုင်ပြီးတနေ့ကလေပြင်းတိုက်ခံရနိုင်တယ်ဆိုပြီးအမျိုးသားမိုးလေဝသနဲ့ဇလားပြည်တော်ဦးစီးဌာနကသတိပေးထားပါသည်။ San Francisco မြို့မြောက်ဖက်65မိုင်အကွာက Occidental အရက်မှာအိမ်မော်ကိုတစ်ပင်လဲကျလို့နှစ်နှစ်အောက်ကလေးတယောက်သေဆုံးခဲ့ပါသည်။တခြားသေဆုံးဒဏ်ရာရသူတွေလည်းရှိနိုင်ပေမဲ့ဒီသတင်းမှတ်နောက်ပိုင်းအထိစိတ်ရင်းအတိအကျမသိရသေးပါဘူး
။တပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတိဤတန်စင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ကယ်လီဖိုးနီးယားပြည်နယ် Republican အမတ် Kevin McCarthy စနေနေ့အစောပိုင်းကကြမ်းတက်စာချိန်ဆခဲ့ပါတယ် Republican Party တွင်ကလက်ရဇွန်ရောက်ပါတီဝင်တွေရဲ့ကန့်ကွက်မှုကြောင့်ပြီးခဲ့တဲ့9ရက်အတွင်းမှာ15ချိန်တိုင်မဲခွဲခဲ့ရပြီးမှ Kevin McCarthy ထောက်ခံမဲ့ရခဲ့တာပါ Kevin McCarthy ဟာ Conservative အမြင်သဘောထားခိုင်မာသူမဟုတ်ဘူးလို့ဆိုပြီးတော့ကန့်ကွက်ခဲ့သူတွေရဲ့တောင်းဆိုချက်တွေကိုသူ့ဘက်ကရှော့ပေါ့လိုက်ရောမှုတွေလည်းလုပ်ခဲ့ရပါတယ်။ Republican အမတ် Kevin McCarthy အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့အပေါ်ဂုဏ်ပြုကြောင်းသမ္မတ Joe Biden ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ယူကရိန်းစစ်ပွဲအရေးကြီးချိန်ရောက်နေပြီလို့အမေရိကန်သမ္မတကပြောကြားပြီးယူကရိန်းကိုအစစ်မြစ်တန်ကြပ်ကကားတွေအပါအဝင်ဒေါ်လာဘီလီယံနဲ့ချီမကြုံစဘူးအများဆုံးစစ်ရေးအကူအညီတွေပေးသွားမယ်အကြောင်းကြေညာခဲ့ပါတယ်။တိုက်ခိုက်ရေးစစ်သည်တွေပါတည်ပို့နိုင်ပြီးတော့တင်ကားဖြတ်မစ်ဆိုင်းထုံးပါတဲ့ Bradley တင်ကားချေမှုန်းရေးတန်ကြပ်ကကအစီး90ကိုပထမဆုံးအကြိမ်အဖြစ်ပေးပို့ပေးဖို့ကြေညာခဲ့ပြီးတော့ယူကရိန်းကိုနောက်ထပ်တဆင့်မြင့်ကူညီလိုက်တာဖြစ်တယ်လို့အင်ဗျူတော်ပြောခွင့်ရကပြောပါတယ်။အီရန်နိုင်ငံမှာတော့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းမှာလုံခြုံရေးတာဝန်ရှိသူတယောက်ကိုတတ်ခဲ့တယ်လို့ဆိုတဲ့အမျိုးသားနှစ်ယောက်ကိုကြိုးပေးကွပ်မြတ်လိုက်ပါတယ်။မိုဟာမက်မာဒီခါမနီနဲ့ဆာယီမိုဟာမက် ဟိုဆန်နီရိုးကိုဒီကနေ့စနေနေ့မနက်မှာကျိုးပေးကွက်မြက်လိုက်တယ်လို့တရားရေးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း IRNA သတင်းဌာနကသတင်းဖော်ပြခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ညင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကအလိမ္မာဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Gordian, National Carly နဲ့တန်ဝမ်းတို့ဖြစ်ကြပါတယ် View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9:00နာရီကနေ10:00နာရီထိလိုင်းလိုမီတာ19 25 30 minutes နဲ့လိုင်းလိုမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော့ရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေဗျာကျွန်တော်ကျေးဇူးပါ
This program has come to you from the Voice of America, Washington.